Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဇူလိုင်လ29ရက်တနင်္လာနေ့မနက်ခင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ24.50တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်နိုင်ပါရှင်။ကျွန်မအင်ဂျင်နိုင်ပါ။မင်္ဂ
လာပါရှင်။ကျွန်မသင်္ကီထိုက်ပါ။ကိုညာဝင်းအောင်နဲ့အတူသတင်းတွေကြီးညာပါမယ်။ဟောင်ကောင်မှာတော့အစိုးရစန့်ကျင်ဘွဲတွေဆက်ပြီးတင်းမာနေပါတယ်။ရိုဟင်ဂျာတွေဌာနပြန်ရေးဒုက္ခသည်တွေနဲ့မြန်မာကိုယ်စားလှယ်အဖွဲ့ချစွန့်နှင်းမှုတွေမှာတော့တိုးတက်မှုတွေရှိနေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေနားဆင်ကြရဖို့ရှိပါတယ်ရှင်
။ကောင်းပါပြီရှင်။သတင်းစီစဉ်နောက်ပိုင်းမှာလည်းမော်တော်ဆိုင်ကယ်နဲ့ကဘာပတ်နေတဲ့မြန်မာနိုင်ငံသားနှစ်ဦးဟာအခုဆိုရင်သူတို့ရဲ့ခီးစဉ်17နိုင်ငံမြောက်ဖြစ်တဲ့ဖင်လန်နိုင်ငံကိုရောက်ရှိနေကြပါပြီ။
တို့တော့ဒါဘုံကြီးကောင်းပါတယ်ပုံမှန်လူမျိုးတွေအဲ့လိုစွန့်စွန့်စားစားတစ်ခါမှမသွားဘူးတဲ့ခါမျိုးပေါ့နော
်ဒါကတော့ကိုတိုင်လဲကဘာလှည့်ခီးသွားတဦးဖြစ်တဲ့ဗြိတိန်နိုင်ငံကမြန်မာဆရာဝန်တဦးကနေပြီးတော့ဒီမော်တော်လော့ခီးစဉ်နဲ့ပတ်သက်ပြီးတော့ပြောပြသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့ VOA တွေ့ဆုံမင်းမြန်းထားတဲ့မြမရေးရာဆွေးနွေးကန်မြမပြည်ကပေးစာဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်ထူးခြားစံပြသတင်းများစတာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညာဝင်းအောင်တို့ကပြောပြမှာပ
ါဟောင်ကောင်ကျွန်းမှာရာဘာချီရင်နဲ့ပြည့်မြေယိုဘုံနေပြစ်သွင်းခဲ့ကြတဲ့အဓိကရုပ်နှစ်နင်းရည်ရဲတွေကိုအန်တူပြီးတင်းနင်းကလေးလေးကဆန္ဒပြသူတွေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြီးညပိုင်းအထိတင်းမာမှုတွေရှိနေခဲ့ပါတယ်။ရဲတွေနဲ့ဆန္ဒပြသူတွေကြားရုံရင်းဆန်ကပ်ဆက်လက်ဖြစ်ပွားနေတာနဲ့အတူပဲပြီးခဲ့တဲ့သတင်းပတ်တုန်းကဖျက်ဆီးခံခဲ့ရတဲ့တရုတ်အစိုးရရဲ့ဆက်သွယ်ဆောင်ရွက်မှုရုံးကိုဆန္ဒပြသူတွေမရောက်အောင်ကာကွယ်တဲ့အနေနဲ့ရဲဘက်ကမြေယိုဘုံနဲ့အကြိမ်ကြိမ်ပစ်ခတ်ခဲ့ပါတယ်။ဆန္ဒပြသူတွေကအသာစီးရဖို့နိုင်နဲ့ချီစူးစားခဲ့ကြပေမဲ့လည်းမိခိုးတွေဖုံးနေတာကြောင့်လက်လျှော့နောက်ဆုတ်ခဲ့ကြရပါတယ်။ညဉ့်ညံစွာဆန္ဒပြမှုကိုလက်မခံတဲ့ဟောင်ကောင်အစိုးရကိုဆက်လက်ဖိစံသွားဖို့ဆုံးဖြတ်ထားကြောင်းဆန္ဒပြသူအများအပြားကပြောဆိုပြီးဒီမိုကရေစီနီးချာရွေးကောက်ပွဲတွေကျင်းပဖို့နောက်ရဲတပ်ဖွဲ့ရဲ့ကိုင်းတွယ်ဆောင်ရွက်ပုံတွေကိုလွတ်လပ်စွာစုံစမ်းစစ်ဆေးရေးလုပ်ဖို့ကိုလည်းတောင်းဆိုကြပါတယ်။မြေယိုဘုံအငွေ့တွေကြားကနေအသက်အောင်ပြီးရှေ့ကိုချီတက်ကြဖို့ဓမ္မမဟုတ်လည်းမြေယိုဘုံမော်ကိုရေးပက်ပြီးရှေ့ဆက်ချီတက်ဖို့ကိုလည်းဆန္ဒပြသူတချို့ကတိုက်တွန်းခဲ့ကြပါတယ်။ဆန္ဒပြသူတွေရဲ့အန်တုမှုတွေကြားမှာပဲပြည်မာကြီးအစိုးရရဲ့ဟောင်ကောင်နဲ့မကောဆိုင်ရာဆက်ဆံရေးဌာနကဒီကနေ့တနင်္လာနေ့မှာဟောင်ကောင်ရဲ့လက်ရှိနိုင်ငံရေးမတည်ငြိမ်မှုအပေါ်တရုတ်အစိုးရရဲ့ရှုမြင်ချက်ကိုသတင်းစာရှင်းလင်းပွဲကျင်းပဖို့ရှိနေပါတယ်။မတည်ငြိမ်ဖြစ်နေတဲ့ဟောင်ကောင်အပေါ်မှာတရုတ်အစိုးရဘက်ကပြစ်ဒဏ်ခတ်မှုဒါမှမဟုတ်လဲကန့်သတ်မှုတွေချက်မှတ်ဆောင်ရွက်လာမလားဆိုတာကိုဆန္ဒပြသူတချို့ကစောင့်ကြည့်နေကြပါတယ်ရှင
်။အမေရိကန်ပြည်ထောင်စုရဲ့အမျိုးသားထောက်လှမ်းရေးဒါရိုက်တာဒန်ကုတ်စာဩဂုတ်15ရက်နေ့မှာယာတုကနေနှုတ်ထွက်တော်မယ်လို့သမ္မတထရန့်ကသူ့ Twitter မှာတင်းငွေတွေကရေးသားကြောင်း NBC ရုပ်သံသတင်းဌာနကဖော်ပြပါရယ်ကုတ်စ်ရဲ့နေရာမှာအစားထိုးခန့်အပ်နိုင်ဖို့ Texas Spin Republican အမတ် John Radcliffe ကိုသူ့အနေနဲ့အမည်စရင်တင်သွင်းသွားမှာဖြစ်တယ်လို့သမ္မတထရန့်ကပြောပါရယ် Radcliffe ဟာ American ရွေးကောက်ပွဲကိုရုရှားတို့ဝင်ရောက်ဆွတ်ဖက်ခဲ့သလားဆိုတာစုံစမ်းစစ်ဆေးခဲ့တဲ့ရောဘတ်မူလာပြီးခဲ့တဲ့သတင်းပတ်ထဲလွှတ်တော်မှာကြားနာမှုလှုပ်စင်တက်ကြွမောင်းမာစွာနဲ့မေကွန်းထုတ်ခဲ့သူဖြစ်ပါတယ်။ဒန်ကုတ်စ်နဲ့သမ္မတထရန့်တို့ဟာရုရှား၊အီရန်၊မြောက်ကိုရီးယားအရေးကိစ္စတွေမှာထိတ်တိုက်ပြဿနာဖြစ်ခဲ့ကြပါတယ်
။မက္ကဆီကိုနဲ့ကရဲ့အမေရိကန်တောင်ပိုင်းနယ်စပ်မှာသမ္မတဒေါ်နယ်ထရန့်အစိုးရကရွှေပြောင်းဝင်ရောက်သူတွေအပေါ်ပြုမှုကင်ကြယ်ပုံနဲ့ပတ်သက်ပြီးအာဖရိကန်နယ်ပေါ်အမေရိကန်လွှတ်တော်အမတ်အယ်လီဂျာကမ်မင်းစ်ကထုတ်နယ်ပြောဆိုခဲ့ပြီးနောက်မှာတော့လွှတ်တော်အမတ်ကမ်မင်းစ်နဲ့သူ့ရဲ့မဲဆန္ဒနဲ့ဘော်တီမိုးမြို့အပေါ်သမ္မတထရန့်ကရင်းနှီးချီထုတ်နယ်ပြောဆိုနေပါတယ်။အောက်လွှတ်တော်အမတ်သက်တမ်း73ချိန်ရှိပြီဖြစ်တဲ့အသက်68နှစ်အရွယ်လွှတ်တော်အမတ်ကမ်မင်းစ်ဟာရက်ဆက်အနိုင်ကျင့်သူအဖြစ်သမ္မတထရန့်ကပြောဆိုလိုက်ပြီးသူ့ရဲ့မဲဆန္ဒနဲ့ဟာဆိုရင်လေကြွက်တွေတွင်းအောင်သရဝါတွေနဲ့ရှုပ်ပွားနေပြီးယွန်းစရာကောင်းတယ်လို့လေ Twitter လူမှုကွန်ရက်ကနေဇက်တက်ရေးသားခဲ့ပါတယ်။ American go talk time when you have Ladurigo Tinting Taya, Nezaga, Tinting Yesakanu, Chetama, Ludoma, Kamins and Nega, so you are be and the Bushi, Lule Tamra, trunk up your body, Ludoma, Kamins and Messana, Nema, Body Mumu, yes, see him what did it by new net, Chantare, by new lap, Bawin B, Tanangalo, Piamia, Dojin, Wing with Tamia, the Lu, Ain't them boom, Hale, Boomia, Lu, so yes, since the Adrimaro, Popia body.
အမေရိကန်ကအီရန်နိုင်ငံအပေါ်စီးပွားရေးတံခါးပိတ်ဆို့ထားတာအတွက်အခက်ကြုံနေရတာကိုဥရောပသမဂ္ဂကအကူအညီဆောင်ရွက်တာမလိုဘူးဆိုရင်အီရန်အနေနဲ့လဲသူတို့လိုက်နာရမယ့်နျူကလ িয়ার သဘောတူညီချက်တွေကိုလိုက်နာတော့မှာမဟုတ်ဘူးလို့ပြောနေပေမဲ့အီရန်နျူကလ িয়ার လက်နက်ထုတ်လို့မဲ့အစီအစဉ်ထိန်းချုပ်ရေးနှစ်ထောင်ဆန်ခါသဘောတူညီမှုကတော့အီရန်နဲ့ကမ္ဘာအင်အာကြီးနိုင်ငံတွေကြားမှာဆက်ရှိနေ ဒီကနေ့ကနိုင်ငံသားအီဝန်ကြီးတွေနဲ့တွေ့ဆုံခြင်းမှာအီရန်ဘက်ကအဲ့လိုပြောဆိုလိုက်တာပါတွေ့ဆုံဆွေးနွေးပွဲအဆုံးမှာလည်းကျင်းပမှုရရှိကြောင်းအီရန်နဲ့တရုတ်နိုင်ငံကိုယ်စားလှယ်တွေကပြောပါတယ်ရာယာကိုဖြည့်ရှင်ပြီးပြီလို့မပြောနိုင်သေးပေမဲ့တာဝန်ရှိတဲ့နိုင်ငံတွေအားလုံးဆွေးနွေးမှုဟာတိတ်တိတ်ကိုနှီးကွေးလွန်တယ်လို့အီရန်နိုင်ငံသားအီဝန်ကြီးကနေပြီးတော့ပြောကြားလိုက်တာ ကျွမ်းကျင်သူတွေကနေပြီးတော့တာဝန်ရှိသူတွေပြောင်းပြကြပါတယ်။
VOA American တိုင်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့ 6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24kHz 11.3ညလိုင်းဒိုမီတာ50kHz 11.3ညလိုင်းဒိုမီတာ95kHz 95.5ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာဘာသာအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ Bangladesh Nanganga, Rohingya, Doka Derry, Tani Pianye, Doka Derry Ne, Myanmar Asoya, Kozele Apweja, Suinu Mude Ma, Dutem Hu Shide Lo, Bangladesh Dawin Shidu Riga, Pyo So Lai Bari, Doka Derry, Tani Pianla Naye, Piansim Hude Go, Nanganjai Huni Tana, Mira Adrenwe, Umyantu, Gansang Ne, Myanmar Kozele Apweka, Doka Derry Go, Sene Ne, Deningani Nidri Ma, Shinlin Pyo Pya Kera Ba, Bangladesh Nangan Kosev Saga, Kutublao Doka De Sakama, Doka De Kansamli Ne Suinui Kere, Nanganjai Huni Tana, Mira Adrenwe, Umyantuga, Deningani Nima, Drindau Dego, Akulu, Pyo Su Kebare.
And we try to explain the preparations for their return, and we have in principle agreed to
ဒုက္ခသည်တွေဌာနပြန်ရေးအတွက်ပြင်ဆင်မှုတွေကိုရှင်းပြဖို့ကြိုးစားခဲ့တဲ့အကြောင်းနောက်ကန္တာ300ကိုထပ်ပြီးဆွေးနွေးကြဖို့အခြေခံအဖြစ်သဘောတူခဲ့ပြီးဒီတဲကတစ်ခုကတော့ဆက်ပြီးတော့ဆွေးနွေးကြဖို့ဖြစ်တယ်ဒုက္ခသည်တွေကိုဌာနပြန်ခေါ်ရေးလိုလားတဲ့အကြောင်းအထူးသဖြင့်ဒီမှာရှိတဲ့၄၄၀လျောက်သောဟိန္ဒူလူမှုအတိုင်းဝိုင်းဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ Pare, Sunu Bodika Tutamu Shire Lule, Bengalish Doka de Nyasaya Commissioner, Mohammed Abu Kalanga Biopare, Nauta Sunu Mudi Talo Dwajama Lule, Bengalish Suya Dawishi Durika, Teninkuni Nimha Biopare, Napa Sunu Mudi Talopo, Shitan Asha Ningandrika Guzaledri, Sunu Boema Bawimbo, Now Hindu Ne Korean, Rohingya re thani pyan yi atwe Bangladesh win ji rin ne swin nwe cha bo tbo tu ka cha da ba Rohingya Muslim atai wan khaw sa do phit de Mohib Ula ga ro dukkha de re a ni ne nangan da phit khwen lo chin chang Yakhain pi ne ko pyan nai yi atwe beken long chaw mu lo chin chang pyo so ka de lo so ba de dukkha de re a ni ne aso ya ka saw lut tha de sakhan nwe ma ma ni lo be ko ywa ko pyan lo de a chang le tin pya ka de a chang tu ka pyo ba de Yama Suya Gusle Puebeka, Sishi Leshi Natan Keja, Nangala Jama Pine to Bianlabi, Sellet Sunni Jabugule, Banja like Luduka EFB 3 Agency Go Piovari, Yama Suya Begaro Rohingya Sure, Dog Nungo, a deep mamma beauty the loo, Nangana Chiquingule, Ubidi Yasanga Yame, Lupiosu Taze Pipari.
Kachimbine Pagam Yune, Semu Osuga, Saint Long Dong, Jow Saint Gaba. ပြိုကျခဲ့တာကြောင့်အနည်းဆုံး73ဦးသေဆုံးသွားပါတယ်။ကဘာပြိုကျချိန်မှာမြေပြီပျောက်ဆုံးသွားသူ78ဦးနဲ့73ဦးရဲ့အလောင်းကိုပြန်လည်ရှာဖွေတွေ့ရှိထားကြောင်းနောက်ပြီးတော့နောက်ထပ် 5 ဦးကိုလည်းဆက်လက်ရှာဖွေနေဆဲဖြစ်ကြောင်းပြောပါတယ်။ကဘာပြိုကျချိန်မှာရာဇဌာနီကြောက်စိန်တူဖော်ရေးကုမ္ပဏီဝန်ထမ်း15ဦးလောက်ွယ်လုံညုံရေးရဲဝန်ထမ်း3ဦးစုစုပေါင်း78ဦးနဲ့73ဦးရဲ့အလောင်းကိုသာပြန်လည်ရှာဖွေဆဲယူနိုင်ခဲ့တယ်လို့ဖားကန့်အထွေထွေအုပ်ချုပ်ရေးမှူးရုံးကပြောပါတယ်။တန်နေသေးတဲ့ကြောက်ဆုံးသူတွေကိုတော့ကုမ္ပဏီဝန်ထမ်းတွေမြို့နယ်မိသားချက်ချင်းတွေနဲ့လူမှုကယ်ဆယ်ရေးအသင်းတွေစုပေါင်းပြီးရှာဖွေနေကြပါတယ်။ဆေးရရခဲ့တဲ့ရုပ်အလောင်းကိုခွဲစိတ်စစ်ဆေးနိုင်ဖို့ဖားကန့်ပြည်သူဆေးရုံကိုပို့ထားကြောင်းတာဝန်ရှိသူတွေကပြောပါတယ်။အမြင့်ပေ1000လောက်ရှိတဲ့ဒေသအခေါ်စိန်လုံးတောင်ကျောဟာတင်းကလေးမနဲ့အာယုံနဲ့2နာရီခွဲလောက်မှပြိုကျလာတာဖြစ်ပါတယ်။မိုးရာသီမှာမြေပြိုလေးရှိပြီးဒါကိုတားဆီးနိုင်ဖို့အတွက်ကြောက်စိန်တူးဖော်ရေးလုပ်ငန်းတွေကိုဇူလိုင်1ရက်ကနေစက်တင်ဘာလကုန်ထိရထားဖို့တာဝန်ရှိသူတွေကတတိပေးထားပါတယ
်။အမေရိကန်ပိုင်နက်တစ်ခုဖြစ်တဲ့ပေါ်တိုရီကိုအုပ်ချုပ်ရေးမှူးကလမ်းမဲ့သတင်းပတ်ရာထူးကဆင်းတဲ့အချိန်မှာသူ့နေရာမှာအစားထိုးဖို့အဆိုပြုခံထားရတဲ့အမျိုးသမီးကရာထူးမရယူလို့ဘူးလို့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။အုပ်ချုပ်ရေးမှူးရာထူးကိုရယူဖို့စိတ်ဝင်စားတဲ့အကြောင်းတရားရေးအတွင်းဝင်ဝန်ဒါဘန်ခတ်စ်ကတတလူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အုပ်ချုပ်ရေးမှူးရီကာရိုရော့ဆလိုကလာမယ့်ဩဂုတ်လ2ရက်နေ့မှာရာထူးကဆင်မယ်လို့ပုတ်ထူးနေ့မှာကြေညာခဲ့တာဖြစ်ပါတယ်။အုပ်ချုပ်ရေးမှူးနဲ့ရင်းနှီးသူတို့ကဟာရီကိန်းမာရီယာဒန်တင်သူတွေအမျိုးသမီးတွေအပါအဝင်လူတွေအပေါ်စော်ကားယဉ်သိတဲ့အုံနှုံနေနဲ့အပြန်အလှန်ပြောဆိုမှုပေါက်ကြားထွက်ခဲ့ပြီးတဲ့နောက်သတင်းသပတ်နှီးပါအကြီးအကျယ်ဆန္ဒပြတ်ခံခဲ့ရတာဖြစ်ပါတယ
်။သမ္မတထရန့်ကိုကန်လှုပ်နိုင်လောက်တဲ့ဆွဆွဲချက်အစ်စ်မျိုးကိုအထူးဆောင်ဆိုင်ရေးမှူးရောဘတ်မူလာရဲ့ပြီးခဲ့တဲ့သတင်းမှကြားနာပွဲအတွင်းမရလိုက်တဲ့နောက်ပိုင်းသမ္မတကိုဖြုတ်ချနိုင်ရေးဆက်ပြီးကြိုးပမ်းနေတဲ့ဒီမိုကရက်အမတ်တွေကိုအင်ဂျီရောကတင်းငင်းနေနေမှာတေးသိမ့်အောင်ပြောဆိုလိုက်ပါတယ
်အခုတော့သတင်းလွှာတဲ့ပုဂ္ဂိုလ်တင်ဆက်ပါပါမော်တော်ဆိုင်ကယ်နဲ့ကဘာပတ်နေတဲ့မြန်မာနိုင်ငံသားနှစ်ဦးဟာသူတို့ခီးစဉ်17နိုင်ငံမြောက်ဖြစ်တဲ့ဒီဖင်လန်နိုင်ငံကိုရောက်ရှိနေပါပြီ။မေလ26ရက်နေ့ကမြန်မာနိုင်ငံကနေစတင်ထွက်ခွာလာကြတဲ့မော်တော်လော့ခီးသွားနှစ်ဦးဟာမိုင်ပေါင်း3000ဝေးကွာတဲ့ဗြိတိန်နိုင်ငံထိမောင်းနေမဲ့ခီးစဉ်တွင်နိုင်ငံပေါင်း30ကျော်ကိုဖြတ်တန်းဖို့ရှိပါတယ်။နောက်ဆုံးအချိန်ကိုဆက်ပြီးနားဆင်ပါရှင်။မော်တော်လော့ခီးသွားနှစ်ဦးဖြစ်တဲ့ဆိုင်းစုံဖားနဲ့ကိုအောင်ကျော်ဝင်းတို့ဟာအခုဆိုရင်ဖင်လန်နိုင်ငံကိုရောက်ရှိနေပြီးအဲ့ဒီမှာပြတိုက်တွေကိုတွားရောက်ကြည့်ရှုဖို့ရှိပါတယ်။ထိခဲ့တဲ့သတင်းပတ်အတွင်းအရှေ့မြောက်ဥရောပက Baltic ဒေသနိုင်ငံတွေဖြစ်တဲ့ Lithuania, Latvia နဲ့ Estonia နိုင်ငံတွေကိုဖြတ်တန်းမောင်းနှင်ခဲ့ကြတာဖြစ်ပါတယ်။ဒီမတိုင်ခင်ပိုလန်နိုင်ငံကိုတွားခဲ့တာပါ။အချိန်နှစ်လတာအတွင်း Thai, Laos,တရုတ်မွန်ဂိုလီးယားရုရှားကာဇစ်စတန်အပါအဝင်နိုင်ငံပေါင်း17နိုင်ငံကိုမော်တော်ဆိုင်ကယ်ကိုစီနဲ့ရီမန်းချက်အတိုင်းစွန့်စွန့်စားစားမောင်းနှင်နေကြတဲ့မြန်မာနိုင်ငံသားနှစ်ဦးအတွက်ဂုဏ်ယူမိကြောင်းဗြိတိန်နိုင်ငံမှနေထိုင်နေတဲ့ကိုရိုင်းနဲ့ကဘာလှည့်ခီးသွားတဦးဖြစ်တဲ့မြန်မာဆရာဝန်ဒေါက်တာတက်ကူကူက VOA ကိုပြောပါရစေ။
ကျွန်တော်တို့ဒါဂုဏ်ယူကြကောင်းပါတယ်ခုပေါ်မှာလူမျိုးတွေအဲ့လိုစွန့်စွန့်စားစားတစ်ခါမှမသွားဘူးတဲ့အားမျိုးပေါ့နော်။စွန့်စွန့်စားစားအဲ့လိုကဘာကိုပတ်တဲ့အတွက်ဆုံးဝယ်အရန်ကောင်းပါတယ်ပြီးလို့ရှိရင်သူတို့ရဲ့စိတ်ဓာတ်ကိုခွန်အားရောဒါလေးစားစရာအရန်ကောင်းပါတယ
်အထူးသဖြင့် highway လမ်းမတွေခင့်မီကောင်းမွန်နေဆိုပေမဲ့ဥရောပကုန်းတွင်းနိုင်ငံတွေမှာရာသီဥတုအပြောင်းလဲမြင်တဲ့အတွက်မော်တော်ဆိုင်ကယ်နဲ့မောင်းနှင်ရတဲ့ခီးစဉ်ဟာခက်ခဲကြမ်းတမ်းကြောင်းဒေါက်တာတက်ကူကူကဆိုပါတယ
်ခုကဒီဟာနွေရာသီဖြစ်တဲ့အတွက်ဥရောပကုန်းတွင်းနိုင်ငံတွေကပူရင်လည်းတအားပူတယ်အေးရင်လည်းတအားအေးတဲ့နိုင်ငံတွေရှိရပေါ့ဥပမာအပြင်အရင်အပတ်တုန်းကဆိုဥရောပတိုင်းမှာအပူလိုင်းဖြတ်တော့တခါဟုတ်ပါတော့ temperature 40ကျော်တော့မှတက်သွားတယ်ဆိုတော့အဲ့ဒါတကယ်ကိုရန်ကုန်မှာတော့မှအဲ့လောက်မတက်ဘူးလေအဲ့အဲ့လိုမျိုး temperature နဲ့လည်းသူတို့ကြုံတွေ့မှရမယ်ပေါ့နော်ပြီးတော့ motorcycle စီးရဆိုတော့ဟိုကားနဲ့သူတို့တက်တော့တက်တာလည်းမဟုတ်ဘူးခီးကြမ်းလည်းပါမယ်ရာသီဥတုတင်လည်းခံရမယ်ပေါ့နော
်သူတို့နှစ်ဦးရဲ့ခီးစဉ်နောက်ဆုံးအခြေအနေတွေကို motorlog facebook ကနေလည်းအဆက်မပြတ်တင်ပေးနေတာတွေ့ရပါတယ်ဇူလိုင်လအစောပိုင်းကရောက်ခဲ့တဲ့ရုရှားနိုင်ငံအကြောင်းနဲ့မြို့တော်မော်စကိုကထင်ရှားတဲ့နေရာတွေမြန်မာမိသားစုတွေကဖိတ်ခေါ်ကြွေးမွေးတဲ့တပ်ပုံတွေကိုလည်းတွေ့ရပါတယ်ဒါအပြင်ဥရောပအရှေ့မြောက်နိုင်ငံတွေကိုဖြတ်တဲ့အခါမိုးတွေရွာနေပေမဲ့လည်းတက်မှတ်ထားတဲ့မြို့တွေရောက်အောင်စိုက်ကယ်တွေမောင်းနေရတဲ့အတွေ့အကြုံတွေသူတို့ဖြတ်တန်းခဲ့ရတဲ့နိုင်ငံတွေရဲ့တိုးတက်ဖွံ့ဖြိုးနေတဲ့အခြေအနေလှပတဲ့ရှုခင်းတွေတွေ့ဆုံခဲ့ရတဲ့ဒေသခံတွေအကြောင်း အစားအသောက်တွေရှင်းဟောင်းသမိုင်းဝင်အဆောက်အုံတွေအကြောင်းတွေကိုလည်းရေးသားဖော်ပြထားတာတွေ့ရပါတယ်။အခုလိုမော်တော်ဆိုင်ကယ်နဲ့ကဘာပတ်ခီးစင်မှာလူတိုင်းမရနိုင်တဲ့ထူးခြားတဲ့အတွေ့အကြုံတွေနဲ့ပတ်သက်လို့လည်းဒေါက်တာတက်ကူကူကသူ့ရဲ့အမြင်ကိုခုလိုပြောပါတယ
်။သူတို့ဆိုအခုကုရောပတိုက်ကြိုးချလာတဲ့အခါမှာဒီအရင်ကဆိုရင်အရှိအဟုန်စုနဲ့အနောက်အဟုန်စုနဲ့ကွဲနေတဲ့နိုင်ငံတွေကနေအခုလောလောလတ်လတ်ပေါ့နော်ကွန်မြူနစ်စ်ဆီကနေပြီးလောလတ်တော့မကတော့ပါဘူးလေ 1980s ကနေပြီးကွန်မြူနစ်စ်ကနေလွတ်လပ်သွားတဲ့တိုင်းပြည်တွေကဘလို့အခြေအနေရှိတယ်။ဒါသူတို့အကုန်လုံးအဲ့ဒါကြတော့ပူကောင်းတာပေါ့နော်။တခြားလုံးခီးစက်တခြားလုံးအကုန်လုံးသူတို့ဟိုကောင်းကောင်းမွန်မွန်ဒီနိုင်ငံရဲ့ဒီနိုင်ငံရဲ့မြေပုံတွေတခါတည်းဆက်ပြီးတော့သူတို့ပို့ပြီးတော့လစ်လာလို့ကောင်းတာပေါ့နော်။ဂျူရီရဲ့ကြောင်းလဲလာတဲ့ဟာတွေရောဘာသာရေးဘာသာစကားပေါ့နော်ဘာသာရေးယဉ်ကျေးမှုရုပ်ခန္ဓာကိုတည်ဆောက်မှုပေါ့နော်။ Caucasian ဘက်ကိုရောက်လာလားဟိုဘက်ကဆိုမွန်ဂိုလိုက်နဲ့ပို့ထူလားပေါ့အဲ့ဒါတွေသူတို့ဖြတ်ခဲ့ရတယ်ပြန်ကြည့်လို့ရှင်အရင်စိတ်ဝင်စားစရာကောင်းပါလေ
။စိုင်းစုံဖားနဲ့ကိုအောင်ကျော်ဝင်းတို့ဟာဖင်လန်နိုင်ငံကနေနော်ဝေးနဲ့ဆွီဒင်နိုင်ငံတွေကိုရာသီဥတုအခြေအနေမဆိုးရွားတဲ့အတွက်စိုက်ကယ်ရီနဲ့ဆက်လက်မောင်းနှင်သွားကြမှာဖြစ်ပါတယ်။ BMW အမျိုးအစားမော်တော်ဆိုင်ကယ်နဲ့မောင်းနှင်တဲ့မော်တော်လော့ခီးစဉ်အတွက် MBRL ENP ဆိုင်းကုမ္ပဏီကနေအဓိကပံ့ပိုးပေးထားတာဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။အခုတော့မြမရေးရဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပါပါ။2020ပြည့်ရွေးကောက်ပွဲအတွက်တိကျမှန်ကန်တဲ့မဲဆန္ဒရှင်စီရင်ပြုစုနိုင်အောင်ပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုကအရေးကြီးတယ်လို့တည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းက VOE ကိုပြောပါတယ်။ကျမတို့ VOE ဒေါက်ခင်စိုးဝင်းကနေပြည်တော်မှာတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ရောက်ပဲပေါ့နော်ဒီကောက်ပွဲရဲ့စိတ်မလိုတော့ပါဘူးဒီကူးဆိုလို့ရှိရင်2019ပြည်လယ်ပိုင်းကိုရောက်လာပါလိမ့်အဲ့တော့ရေကောက်ပွဲတစ်ခုမှာအရေးအကြီးဆုံးဖြစ်တဲ့ဒီမဲစင်းပြုစုတာပေါ့နော်မဲစင်းပြုစုတိုင်းပြုစုတိုင်းမှာလည်းဟိုဘလောက်ပဲဒီဘက်ကကောင်းအောင်လုပ်လို့ပေါ့လေအများရန်ဘဝင်မကြတာတွေဟိုမှားရင်းတာတွေလည်းရှိတတ်ပါတယ်ဒါပေမဲ့ဒီနှစ်မှာတော့ဒီရေကောက်ပွဲကော်မရှင်အနေနဲ့ပေါ့နော်ဒီ2019ခုနှစ်ကိုမဲစင်းပြုစုတဲ့နှစ်ဆိုပြီးတော့ကြေညာထားတာတွေ့လည်ရပါတယ်အဲ့တော့ဒီမဲစင်းပြုစုတဲ့နှစ်ဟိုအောင်မြင်မှုအတိုင်းတာပေါ့ဟိုဥစ္စာအနေနဲ့ဘယ်လိုသုံးသပ်လို့ရပါလဲရှင
်ကျွန်တော်ကမဲပေးပံခွင့်ကကျွန်တော်ကနှစ်ချက်ပြည့်စုံမှုလို့ပါတယ်အသက်17နှစ်ပြည့်ပြီစားဖြစ်ဖို့လိုတယ်နောက်တစ်ခုကနိုင်ငံသားဖြစ်စားတဲ့ပုံကိုဖြစ်ဖို့လိုပါတယ်ဒါပေမဲ့အဲ့နှစ်ချက်ပြည့်စုံနဲ့မဲပေးလို့မရသေးဘူးမဲစင်းမှာသူ့နာမည်ပါမှကျွန်တော်မဲပေးခွင့်ရတာပါဒါမှမဟုတ်ကျွန်တော်တို့ကဒီမဲစင်းကဟိုဒီတိုင်းရင်းသားပြည်သူတွေအားလုံးပေးပေးပံရရှိအရေးကြီးလို့ဒီကိစ္စကိုကျွန်တော်အလေးနဲ့ထားပြီးတော့တစ်နှစ်ကြိုတင်ပြီးတော့ပြုစုတာပါ
ဟုတ်ကဲ့ပါအဲ့တော့ဒီလူထုရဲ့ပူပေါင်းပါဝင်မှုရောဘယ်လိုသုံးသပ်လို့ရပါလဲလူထုကဒီမဲစင်းပေးဖို့အတွက်မှာသူတို့မှလည်းတာဝန်ရှိတယ်ဆိုတာကိုပေါ့နော်ပညာပေးတဲ့လုပ်ငန်းလေးရောရှိပါလားရှင
်ရွေးကောက်ပွဲကနှစ်မျိုးရှိပါတယ်အထွေထွေရွေးကောက်ပွဲနဲ့ဂျာပြရွေးကောက်ပွဲဆိုရှိပါတယ်ဂျာပြရွေးကောက်ပွဲမဲစင်းကတော့အနည်းဆက်ဆုံးရှိခဲ့တဲ့အထွေထွေရွေးကောက်ပွဲမဲစင်းကိုအခြေခံပြီးယူလာပါခင်ဗျာအထွေထွေရွေးကောက်ပွဲ၅နှစ်တင်ပြန်ကျင်းပတာကြတော့မဲစင်းအစ်စ်ပြုစုရတာပါဒါလည်းဘာကြောင့်ပြုစုရလဲဆိုရင်၅နှစ်အတွင်းမှာကွယ်လွန်သွားတဲ့ပုဂ္ဂိုလ်တွေရှိတယ်ဆက်ချင်းနေပြည်လာတဲ့လူတွေရှိတယ်နောက်မဲပေးတဲ့မြို့နယ်အတွင်းကိုပြောင်းရွှေ့လာရရှိတယ်အဲ့ရွှေ့ပြောင်းသွားတဲ့လူတွေလည်းရှိတယ်အဲ့ဒါတွေပြည့်စုံဖို့ကကျွန်တော်အစအဆုံးပေါ့လေအစ်စ်ပြန်ပြီးပြုစုရပါမဲစင်းပြုစုတာ3ဖလှယ်ပြုစုတာပါတစ်ချက်ကတော့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကရက်ွက်ကျေရအုပ်ချုပ်မှုတွေကအခြေခံလူရည်စင်ကျွန်တော်ပေးပါတယ်။အဲ့အခြေခံလူရည်စင်မှာပါတဲ့အချက်လက်တွေကမှန်ကန်မှုရှိမရှိဘူးကျွန်တော်လူဝင်မှုကြီးကြပ်ဦးစီးဌာနကနေပြီးတော့စစ်စစ်ပေးပါတယ်။ပြီးမှကျွန်တော်တို့ကအဲ့ဒီဟာတွေကိုကျွန်တော်အခြေခံမဲစင်းနဲ့ထုတ်ပြန်ပါတယ်။အဲ3ဖလှယ်ဒါဆောင်ရွက်တဲ့လုပ်ငန်းဖြစ်တဲ့အတွက်အားနည်းချက်တွေရှိနိုင်ပါတယ်။ဒါကြောင့်မလို့ဒီမဲစင်ကမှန်ကန်တဲ့မဲစင်မဖြစ်နိုင်ဘူးကျွန်တော်အကျိုးတင်ညှို့လင့်ထားပြီးသားပါယုံလဲယုံကြည်ပြီးသားပါ။ဒ ဒါမလို့ကျွန်တော်တို့ကဒီဟာကိုဘလို့အမှန်ရအောင်ဖြည့်ရှင်းမလဲဆိုတော့ကျွန်တော်တို့အဲ့အချိန်ကမဲစင်ပြုစုပြီးရင်ကျွန်တော်တို့ပထမချင်းမဲကပ်ပါတယ်နှစ်ပတ်ကပ်ပါတယ်14ရက်အဲ့အချိန်မှာသူ့မဲယုံလိုက်ကတ်ထားတဲ့အတွက်သက်ဆိုင်ရာပြည်သူလူထုကကိုယ်အိမ်တော်စုဇာမရှိတဲ့17နှစ်ပြည့်ပြီးသားလူရဲ့စီရင်တိုင်းပါမပါလာကြည့်ဖို့လိုပါတယ်အဲ့လိုလာကြည့်ဖို့ကလည်းအိမ်တော်တခုမှတဦးလာကြည့်ရင်အဆုံးလို့အဆင်ပြေပါလိမ့်အဲဆယ်ယောက်ရှိတာဆယ်ဦးလုံးလာကြည့်စရာမလိုပါဘူးအဲ့လာကြည့်တဲ့အခါမှာသူတို့ကဒီမဲဆင်းမှာကျွန်တော်သုံးမျိုးတွေ့နိုင်ပါတယ်တစ်ချက်ကတော့ကိုယ်အမည်စင်မပါတာတွေရှိနိုင်ပါတယ်နောက်တစ်မျိုးကတော့မပါတဲ့လူတွေဥပမာဆိုရင်ကွယ်လွန်မိသားလူတွေပါနေမှာဆိုရင်ဒါကိုလည်းကန့်ကွက်လို့ရပါတယ်နောက်တစ်ခုကတော့ပြင်ဆင်ဖို့ပါကိုမဲစင်မှာတော့ပါတယ်ဒါပေမဲ့အမည်စင်တွေမှတ်ပုံတွေနံပါတ်တွေအဖအမည်တွေအမိမည်တွေမှာလွန်မှတ်မှုရှိရင်ဒါကိုပြင်ဆင်ဖို့ကျွန်တော်၃မျိုးစီစဉ်ထားပါတယ်အဲ့ဒီပုံစံ၃မျိုးကိုကျွန်တော်တို့ကကတ်ထားတဲ့အချိန်တွင်းမှာတောင်းဆိုတာပြင်ဆင်တဲ့ကန့်ကွက်တာကျွန်တော်တို့ပေးထားပြီးတဲ့ပုံစံတွေအဲ့ဒီပုံစံတွေမှာဖြည့်ပြီးထားခဲ့ရင်မဲစင်လာကြည့်ပြီးထားခဲ့ရင်ကျွန်တော်တို့ကနောက်ဆုံးတစ်လအတွင်းမှာကျွန်တော်အဲ့ဒါပြန်ပြင်ပါတယ်ပြန်ပြင်ပြီးတော့ပြင်ဆင်တာတွေတောင်းဆိုတွေကန့်ကွက်တာတွေအားတွေကိုကြည့်ပြီးတော့ကျွန်တော်တို့မဲစင်းတစ်ခါပြန်ပြုစုပါတယ်။ပြန်စုပြီးတော့ကျွန်တော်14ရက်ထပ်ကပ်ပါသေးတယ်။အဲ့ဒီအချိန်မှာလာကြည့်ဖို့လိုပါတယ်။ကျွန်တော်တို့အရင်ငါတောင်းဆိုတာတွေပြင်ဆင်တယ်ကန့်ကွက်တယ်လုပ်ပြီးပြီလား။တကယ်လို့အဲ့တုန်းကမကြည့်ပြလို့14ရက်တုန်းကမကြည့်လို့နောက်ကြံရင်ခဲ့တဲ့လူတွေကလည်းအဲ့ဒီအချိန်မှာထပ်ပြီးတော့ပြင်ဆင်တာတွေတောင်းဆိုတာတွေကန့်ကွက်တယ်လုပ်နိုင်ပါသေးတယ်။အဲ့ဒီအချိန်ကပ်ပြီးတော့ကျွန်တော်ဒါမူလမဲစင်းလို့ကျွန်တော်တတ်မှတ်ပြီးတော့ပြင်ဆင်ပေးတော့ပါဘူး။
ဒီအဲ့တော့ဒီအောက်ခြေမှာဒီရက်ွက်ကျေးရွာမြို့နယ်ပေါ့နော်ညတိုင်းဒေသကြီးပြည်နယ်တွေမှာဒီမဲစင်းပြုစုတဲ့နေရာမှာပူပေါင်းဆောင်ရွက်ရမယ့်အဖွဲ့အစည်းတွေရှိမှာပေါ့နော်ဥပမာထွေထွေအုပ်ချုပ်ရေးဦးစီးဌာနရှိမယ်လူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဦးစီးဌာနရှိမယ်ပေါ့သူတို့တွေရဲ့အခန်းကဏ္ဍကိုဘယ်လိုများရှင်းပြလို့ရပါလဲရှင
်ဒီနှစ်တော့ကျွန်တော်တို့ကစီမံချက်ရေးဆွဲပြီးတော့နှစ်ပိုင်းခွဲဆောင်ရွက်နေမှာပါပထမပိုင်းကတော့ဒါအခြေခံလူရေးစင်ရရှိရေးဆိုပြီးတော့ကျွန်တော်ပထမပိုင်းလုပ်ပါတယ်အဲ့ဒီရရှိတဲ့လူရစင်ဟိုမှာကျွန်တော်တို့ကတတ်မှတ်ချက်တဲ့အချက်တင်နဲ့ကန့်ညီမှုရှိမရှိကိုကျွန်တော်ပြန်လည်စစ်စစ်ပြီးမှအခြေခံမဲစင်ပြုစုတာပါဒါမှမဟုတ်ကျွန်တော်ဒီအပိုင်းမှာအပိုင်း၃ပိုင်းရှိတာပေါ့လေပထမအပိုင်းကအခြေခံလူရီမဲစင်ကတော့အထူးတွေအုပ်ချုပ်ရေးဦးစီးဌာနကဆီကကျွန်တော်တောင်းခံရပါတယ်ဘာလို့ဆိုတော့ရက်ွက်ကျေးရွာဦးစုတွင်းမှာရှိတဲ့လူရီကအထူးတွေအုပ်ချုပ်ရေးဦးစီးဌာနမှာအောက်မှာရှိတဲ့ရက်ွက်အုပ်ချုပ်ရေးမှုကျေးရွာအုပ်ချုပ်မှုတွေလက်ထက်မှာပဲသူတို့မှလူကြီးအပြည့်အခြေခံစီရင်ရှိတယ်ပါအဲ့အခြေခံစီရင်ရပြီးရင်ဒီလူတွေကနိုင်ငံသားဟုတ်ရဲ့လားမှတ်ပုံတင်အမည်တွေနံပါတ်တွေမှန်လားအဖအမည်အမိမင်မှန်လားဆိုတာကျွန်တော်တို့လူဝင်မှုကြီးကြပ်ရေးဦးစီးဌာနကကျွန်တော်တို့ပြန်လည်စစ်ဆေးပေးပါတယ
်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတိုးတက်မှုရှိအောင်လို့ဆိုပြီးတော့ဒီအင်းဒီဇင်းနိုင်ငံတွေကလည်းဝိုင်းဝန်းကူညီကြတယ်ဒီအနောက်နိုင်ငံတွေဖြစ်တဲ့ EU ဥရောပသမဂ္ဂတွေကလည်းကူညီကြတာပေါ့နော်အဲ့ဒီဥမာဆိုလို့ရှိရင် IRI ပေါ့ဟိုတလောကဟိုအုပ်ထာကြီးလက်မှတ်ထိုးတာတွေ့လိုက်ပါတယ်သတင်းစာထဲမှာဟိုဒီ International Republican Institute ပေါ့နော် American ပြည်ထောင်စုကနေပြီးတော့လာတဲ့ဒီဌာနတွေကလည်းဒီရွေးကောက်ပွဲကော်မရှင်ကိုအားဖြည့်တဲ့အနေနဲ့ပေါ့နော်သူတို့ data အားပါဝင်နေကြပါတယ်အဲ့တော့သူတို့ရဲ့ပံ့ပိုးကူညီမှုကရောဘယ်လောက်အတိုင်းအတာတည်ထောင်မှုရှိပါလဲရှင
်အရှိပါသေးတယ်ဆိုသူတို့ရဲ့ကျွန်တော်တို့ရဲ့ရွေးကောက်ပွဲလုပ်ငန်းပေါ့လုပ်ငန်းမှာကျွန်တော်မဟာဗျူဟာစီမံကိန်းမှာအခန်း17ခန်းထည့်ဆွဲထားပါတယ်အဲ့ဒီအခန်း17ခန်းမှာသူတို့အပိုင်းနဲ့ပတ်သက်တဲ့အပိုင်းတွေကိုဝင်ရောက်ကူညီပေးနေပါတယ်အဲပြောရရင်တော့ကျွန်တော်တို့ဒီ capacity building အကြီးရှင်ဒီအကြီးရှင်မြင့်တဲ့တင်တန်းတွေနောက်ဆွေးနွေးပွဲတွေနောက်လိုအပ်တဲ့ဒါ IT နည်းပညာတွေအဲဒီကျွန်တော်တို့ scale ပေါ့လေ language scale တွေဒါတွေကိုသူတို့တတ်နိုင်တဲ့ပိုင်းကကျွန်တော်တို့နဲ့ညှိနှိုင်းပြီးတော့ကူညီဆောင်နေပါဒါမှမဟုတ်သူတို့ရဲ့ကူညီဆောင်မှုကကျွန်တော်တို့ရွေးကောက်ပွဲအောင်မြင်အတွက်အများကြီးအထောက်အကူရပါတယ်
ရွေးကောက်ပွဲကော်မရှင်ရဲ့ website ကိုကျွန်မလေ့လာလိုက်တာပေါ့နော်လေ့လာတဲ့အခါမှာဒီမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီစုစုပေါင်းက115လောက်ရှိပါတယ်။ဟိုပြည့်ပြည့်လိုက်တာတော့ပါတီ20ကျော်ပေါ့နော်။နောက်ထပ်မှတ်ပုံတင်ဖို့လျှောက်ထားတဲ့ပါတီတွေရောရှိပါသေးလား။အခုလမ်းပဲ2020ရွေးကောက်ပွဲအတွက်ကို
လျှောက်ထားတည်ထောင်မှုလျှောက်ထားတာက4ပါတီရှိပါတယ်။စီစဉ်နေတာ3ပါတီရှိပါတယ်။ကျန်တဲ့62ပါတီကတော့ကျွန်တော်ကွင့်ပြုပေးတာပါ။
ဟိုအများယုံကြည်လက်ခံတဲ့ရွေးကောက်ပွဲမှာဒီဒီမိုကရေစီနိုင်ငံတို့ဆိုတဲ့ကော်မရှင်ရဲ့ဆောင်ပုဒ်ကိုသတိထားမိပါတယ်ရှင်။ဒါပေမဲ့ဒီတန့်ခိုင်ရင်းနဲ့တိုင်းရင်းသားစည်းလုံးညီညွတ်ရေးအပါအဝင်နိုင်ငံရေးပါတီ26ခုကနေပြီးတော့ရွေးကောက်ပွဲကော်မရှင်အားတဲ့ဒီ2020ရွေးကောက်ပွဲကျင်းပတဲ့အခါမှာလွတ်လပ်ပြီးတရားမျှတမှုရှိနိုင်မယ်လို့မယုံကြည်ဘူးဆိုတဲ့ပြောနေတဲ့အပေါ်မှာရောဘယ်လိုမှတ်ချက်ပေးလို့ပါလဲရှင်
။ဟုတ်ကဲ့အဲ့ဒါတော့မကျင်းပသေးမှမဆတဲ့ရွေးကောက်ပွဲကြီးကိုဘာအထောက်အထားမှမရှိဘဲနဲ့မယုံကြည်ဘူးဆိုတော့ဒါစဉ်းစားစရာပေါ့နော်။ဒါမဲ့ကျွန်တော်တို့မှာဆောင်ဖို့ရှိပါတယ်ကျွန်တော်တို့စံလဲ၅ချက်ရှိပါတယ် လူနာဆောင်မှုနဲ့အညီကျင့်ပနိုင်ဖို့စာငါးချက်ကပါလို့ဆိုရင်တိခဲ့နှစ်ချက်ကလွတ်လပ်ပြီးတော့တရားမျှတမှုရှိရမှာရွေးပွားပွဲတွေရနောက်၃ချက်၄ချက်ကတော့ပွင့်လင်းမြင့်တမ်းမှုရှိပြီးတော့အများယုံကြည်မှုလက်ခံတဲ့ရုပ်ကပွဲဖြစ်ရမယ်နောက်ဆုံးနံပါတ်၅စာငါးကပြည်သူစံတန်းနဲ့ရွေးကောက်ပွဲရက်လက်တထက်သေးကြအောင်ကျွန်တော်ဒီစံ၅ချက်နဲ့လုပ်မယ်လို့ကျွန်တော်တို့အဖွဲ့တောင်းယူရတဲ့ကြိုးကြော်ထားတဲ့ဒါစံ၅ချက်ပါ
ဒါမဲ့2020ရွေးကောက်ပွဲမှာပြည်ရင်းပြည်ပနေပြီးတော့ဒီအကဲခတ်ပေါ့နော်ပုံကော observer လေးလာနိုင်မှုအတွက်လက်ခံခွင့်ပြုဖို့အစီအစဉ်ရောရှိပါလားရှင
်ကျွန်တော်အဲ့လာ2015လောက်ကလည်းကျွန်တော်တို့လက်ခံပြီးသားပါကျွန်တော်တို့ဒီ2020ကျရင်လည်းကျွန်တော်တို့ဒါရွေးကောက်ပွဲစောင့်ကြည့်လေးလိုက်သူကျွန်တော်တို့ပြည်တွင်းပြပဖိတ်ကြားထားဖို့အစီအစဉ်ရှိပါတယ်2015လုံးကတော့ကျွန်တော်တို့ဒီရွေးကောက်ပွဲလာရောက်လေးလာတဲ့အရေးအတွက်ကနိုင်ငံတကာစောင့်ကြည့်လေးလာရေးကတဆောင်း153လာရောက်လေးလာပါတယ်ပြည်တွင်းလေးလာသူက11383လေးလာပါတယ်ဒီနှစ်လည်းကျွန်တော်တို့ကဒီအဖွဲ့တွေကိုကျွန်တော်ဖိတ်ခေါ်มาပါဒီလိုဖိတ်ခေါ်တဲ့အကြောင်းရင်းကလည်းကျွန်တော်တို့ကျင်းပနေတဲ့ရွေးကောက်ပွဲတွေကကုနာကျွန်တော်တင်ပြခဲ့တဲ့စံ၅ချက်နဲ့ညီအောင်လုပ်နေပါတယ်ဆိုတာတက်တည်ပြချင်လို့ကျွန်တော်ပြောတာပါ။ဒါတော့ဒီဟာကိုလည်းကျွန်တော်တို့ရဲ့ယုံကြည်ချက်တိုင်းလုပ်ပြလို့လည်းကျွန်တော်တို့ဒီပုံကတွေကိုဖိတ်ခေါ်ရတာပါ။ဟု
တ်ကဲ့ပွင့်လင်းမြင်သာမှုရှိပါ
တော့เนาะ။ဟုတ်ကဲ့စံ၅ချက်ပေါ့။
ဟုတ်ကဲ့ပါ။
ကျွန်တော်လွတ်လပ်ပြီးမျှတရမယ်။ပွင့်လင်းမြင်သာမှုရှိပြီးတော့အများလေးယုံကြည်ရမယ်။ပြီးတော့တိတုဆန္ဒနဲ့ရွေးကောက်ပွဲရလာတထထဲကြာမယ
်။ဟုတ်ကဲ့ပါ။အဲ့တော့အခုနောက်ဆုံးအနေနဲ့ပေါ့နော်ဒီဥပဒေဒီ2020ရွေးကောက်ပွဲပြင်ဆင်မှုတွေနဲ့ပတ်သက်ပြီးတော့စိန်ခေါ်မှုတွေရောရှိပါလားရှင်။
စင်ခမှုတွေကကျွန်တော်တို့တို့ကတော့ဒါမဲဆင်းပေါ့လေမဲဆင်းကခုနပြောခဲ့တဲ့အတိုင်းပဲဟိုအမှားယွင်းနေရှိတယ်ဆိုတာကျွန်တော်တို့ဒါအများအားပြောနေကြတာပေါ့နော်ခုနကျွန်တော်တင်ပြခဲ့တဲ့အတိုင်းပဲမဲဆင်းကအထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲ့လူဝင်မှုကြီးကြပ်ရေးဦးစီးဌာနရဲ့ပြည်ထောင်စုရောကော်မရှင်ရဲ့တုံးတုံးလည်းဆောင်ရွက်နေတဲ့အတွက်ဒါကျွန်တော်တို့တဦးဌာနကဖောက်သွားရင်ကိုကျွန်တော်အမှားယွင်းကဝင်လာမှာပါနော်နောက်တစ်ခါကျွန်တော်နည်းနည်းလေးနားအလုံးနားလေအောင်ရှင်းပြချင်တာကကျွန်တော်တို့ရွေးကောက်ပွဲအထွေထွေရွေးကောက်ပွဲဟာမြို့နယ်ပေါင်း330ကိုအခြေခံပြီးကျွန်တော်ကျင်းပရတာပါအဲဒီကောင်တွေရဲ့ဒီရွေးကောက်ပွဲရဲ့အခြေခံယူနစ်ကမြို့နယ်ပဲအဲမြင်းနယ်ရွေးကောက်ပွဲကော်မရှင်မှာကျွန်တော်တို့ကော်မရှင်ဝန်ထမ်းက5ဦးပဲရှိပါတယ်ဦးစီးမှုဒုတိယဦးစီးမှုအကြီးတန်းစီအငယ်တန်းစီရုံးကူဒါတောင်မှအခုလက်ရှိချိန်မှာ5ဦးလည်းရှိတဲ့မြို့နယ်ကနည်းနည်းပါ၄ဦးတို့၃ဦးတို့တချို့မြင်တော့ဆို၂ဦးပဲရှိပါသေးတယ်ကျွန်တော်အလားတူအမြန်ဖြည့်စည်းရပါဘူးအဒီမြို့နယ်တွင်းမြောက်ရှိတဲ့ရွေးကောက်ပွဲကော်မရှင်ဝန်ထမ်း၄ဦး၃ဦးလောက်နဲ့မြို့နယ်တွင်းမြောက်ရှိတဲ့လူဦးရေအနည်းဆုံးပြန်မြတသိန်းခွဲ2သိန်းလောက်ဟာဟိုလူဦးရေစင်မက်ဆင်းစန္ဒစင်ပြုစုကျွန်တော်ဘလုံးနီးမှဖြစ်နေပါဘူးဒါမှမဟုတ်ကျွန်တော်ဥပဒေမှာလည်းရွေးကောက်ကော်မရှင်နဲ့လိုအပ်ရင်သက်ဆိုင်ဝန်ကြီးဌာနများကိုအကူအညီတောင်းခံနိုင်လို့ပါပါတယ်ဒါကြောင့်မို့လို့တကယ်မြေပြင်လူ့ရေအခြေခံသင်းကိုကျွန်တော်တို့အထွေထွေအုပ်ချုပ်စည်းဌာနကိုတင်ကြောအကူအညီတောင်းခံပါတယ်အဲဒီရလာတဲ့ဒီစင်းတွေဟာခုနတို့အချက်လက်တွေနဲ့ကန့်ညီမှုရှိမရှိကိုကျွန်တော်တို့လူမှုကြီးကြရေးနဲ့အမျိုးသားစစ်ဆေးဦးစီးဌာနကိုကျွန်တော်အကူအညီတောင်းပါတယ်သူတို့နှစ်ခုကစစ်ဆေးပြီးမှကျွန်တော်တို့ကလက်ဆောင်နဲ့စင်ပြုစုပြီးတော့ကတ်တာပါဒါမှမဟုတ်ဒီ3ဖလင်မှာကျွန်တော်အမှားယွင်းကပူးပေါင်းဆောင်ရွက်နေရတဲ့တနည်းအားမှားသွားရင်တနည်းအားမှာပြတ်တန်တက်နေပါလေတူးထထန်လာတဲ့လုတ်တက်တဲ့တော့အမှားယွင်းကပိုရှိနိုင်ပါလေ
ကျေးဇူးအများကြီးတင်ပါတ
ယ်ဟုတ်ကဲ့
အခုနားဆင်ခဲ့ရတဲ့မြမရေးရဆွေးနွေးခန်းအစီအစဉ်ကိုလည်း VOA မြန်မာပိုင်းရုပ်သံရဲ့ပတ်စဉ် TV မဂ္ဂဇင်းတွေမှာလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းဒိုမီတာ24 40 51တို့ပြင်လိုင်းလက်မီတာ190ကနေဖမ်းယူနာဆင်နိုင်ပါတယ်။ VOA Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီတိုက်ရိုက်နာဆင်နိုင်ကြပါရှင်။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြကပသတင်းများအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်မှာဒီတစ်ပတ်အတွက်မွတ်စလင်ဒုက္ခသည်တွေပြန်လက်ခံရေးလုပ်ငန်းစဉ်အကောင့်ထဲပေါ်လာနိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားတာကိုနားဆင်ကြရအောင်ပါရှင
်။နိုင်ငံသဘောတူညီချက်ရတာနှစ်နဲ့ချီရှိခဲ့ပေမဲ့တကယ်လက်တွေ့လုပ်ငန်းစဉ်မစတင်နိုင်သေးတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်လူဝင်ကြဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်ပို့မဲ့ကိစ္စလာမဲ့စက်တင်ဘာမှာအကောင့်ထဲပေါ်နိုင်လိမ့်မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘဒူမိုမင်ကပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်24ရက်နေ့ကမြို့တော်ဒကာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွဲသူကသတင်းတောက်တွေကိုအဲ့လိုပြောလိုက်တာပါ။ဒါဟာဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအဓိကတာဝန်ရှိသူတယောက်အနေနဲ့မွတ်စလင်တွေပြန်လာရေးအကောင့်မြင်သဘောပထမဦးဆုံးအကြိမ်ပြောတာလည်းဖြစ်ပါတယ်။ဒီမတိုင်ခင်ကတော့ဝန်ကြီးချုပ်ရှိတ်ဟာစီနာအပါအဝင်ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေဟာဒုက္ခသည်တွေပြန်ပို့ရေးအကောင့်ထဲပေါ်မလာတဲ့ကိစ္စမြန်မာအစိုးရဘက်ကပဲအပြစ်တင်နေကြတာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့သူတို့အနေနဲ့နိုင်ငံသဘောတူညီချက်တွေနဲ့အညီထွက်ပြေးသားသူတွေပြန်လက်ခံဖို့ပြီးခဲ့တဲ့2018နှစ်ဆိုင်ပိုင်းကတည်းကအစဉ်သင့်ဖြစ်နေပြီးတကယ်မစတင်နိုင်သေးတာဘင်္ဂလားဒေ့ရှ်အစိုးရဘက်ကပြန်မပို့လို့ဆိုပြီးငြင်းဆိုနေကြတာပါ။ဘင်္ဂလားဒေ့ရှ်ရဲ့ရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေနေရပြန်ရေးလုပ်ငန်းစဉ်စတင်နိုင်တော့မလားဆိုတာလေ့လာတင်ပြသွားပါမယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမောင်းနှောခရိုင်မှာ2016ခုနှစ်အောက်တိုဘာလကနေသားဆောင်တပ်ဖွဲ့ကုတ်ကဲမှုဌာနချုပ်နဲ့အခြားစခန်းတစ်ခုကိုအာဆာအကြမ်းဖက်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်မှုနောက်ပိုင်းတပ်မတော်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်မှုတံပြန်နှိမ်နှင်းနဲ့ဆစ်ဆင်ရေးလုပ်ခဲ့ပြီးအဲ့ဒီအချိန်ကလေးကမွတ်စလင်ကျေးရွာသားတချို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးမှုရှိခဲ့ပါတယ်။အရေးအတွက်တိတ်အများကြီးတော့မဟုတ်ပါဘူး။ဒီတိုင်ငင်ကလေးကဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှမြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်တွေတိမ့်နေချီရှိနေတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကပြောဆိုထားပါတယ်။အဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေတည်ငြိမ်မှုမရှိသေးခင် 2019 ဩဂုတ်လမှာတော့အာဆာအကြမ်းဖက်အဖွဲ့ကနေရဲကင်းစခန်း30လောက်ကိုတပြိုင်တည်းဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ပြန်ပါတယ်။ဒီတစ်ချိန်အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးတပ်မတော်ကနေတံပြန်နေနေရမှာတပတ်မပြည့်ခင်အချိန်အတွင်းမှာပင်လူအယောက်380လောက်သေဆုံးတဲ့အထိပြင်းထန်ခဲ့ပါတယ်။အဲ့ဒီအချိန်ကစမွတ်စလင်နေအိမ်တွေမိလောင်မှုတွေဖြစ်ပေါ်ရွာသားတွေလည်းဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ကြပြီးလက်ရှိအချိန်ထိလူ9သိန်းကျော်ရောက်လာတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကဆိုပါတယ်။2018ခုနှစ်နှစ်ဆန်းပိုင်းသတင်းစာရှင်းလင်းပွဲတစ်ခုမှာရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေပြောတာကတော့မောင်းတော့ခရိုင်မှာမွတ်စလင်တသန်းကျော်ရှိတဲ့အနေနဲ့9သိန်းကျော်ထွက်ပြေးသွားကြတယ်လို့ဆိုထားပါတယ်။မောင်းတော့ခရိုင်မှာရှိတဲ့မွတ်စလင်အရေးအတွက်တဝက်ကျော်နေဆက်ဖြတ်ကျော်ထွက်ပြေးသွားတယ်ဆိုတဲ့သဘောပါ။ဘလို့ပဲဖြစ်ဖြစ်ဒါဟာအလိုများတဲ့အရေးအတွက်ဖြစ်ပြီးဒီဒုက္ခတွေတွေပြန်လက်ခံရင်းဟာလေကြီးမားတဲ့လုပ်ငန်းစဉ်ကြီးတစ်ခုဖြစ်လာပါလိမ့်မယ်
။ဒီလက်ခံရေးစီစဉ်တဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကပြောဆိုထားတာတွေကပြန်ဝင်လာမဲ့သူတွေကိုလက်ခံမဲ့တောင်ပြိုလက်ဝဲနဲ့ငခုရစခန်းတစ်ခုတိဆောက်ပြီးသွားလို့အဲ့ဒီမှာစီစဉ်မဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဝန်ထမ်းတွေလုံခြုံရေးတပ်ဖွဲ့ဝင်တွေကျန်းမာရေးဝန်ထမ်းတွေအစရှိသဖြင့်တာဝန်ချထားအသိရှိနေပြီလို့ဆိုပါတယ်။အဲ့ဒီဂျာစခန်းတစ်ခုကနေတနေ့လူအယောက်300လောက်စီစစ်လက်ခံနိုင်မယ်လို့လဲပြောထားပါတယ်။စီစစ်ပြီးယာယီထားမဲ့အလှဘုကောင်ဂျာစခန်းကိုလည်းတိဆောက်ပြီးသွားပြီးအဲ့ဒီစခန်းကြီးဟာလူ300လောက်ဆက်ပြီးနေတွေတိဆောက်လို့မပြီးသေးမီစက်ကြားယာယီပဲနေကြမယ်လို့ဆိုထားပါတယ်။မြန်မာအစိုးရဟာဒီလိုပြင်ဆင်ထားမှုခြေနေတွေကိုနိုင်ငံတကာသံတမန်တွေနဲ့ပြည်တွင်းပြည်ပမီဒီယာတွေသိအောင်မကြာခဏခေါ်သွားပြလိမ့်ရှိပါတယ်။
မြန်မာအစိုးရဘက်ကအဲ့ဒီလိုလုတ်ကင်ဆောင်ရွက်နေပေမယ့်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့မြန်မာအစိုးရဟာဒုက္ခသည်တွေကိုပြန်လက်ခံလို့စိတ်မရှိဘူးလို့ပဲတွင်တွင်ပြောပြီးဘလို့အကျိုးအကြောင်းဆိုတာကိုတော့အသေးချာရှင်းပြတာတိတ်မတွေ့ရပါဘူး။ နိုင်ငံတကာမှာရောက်နေတဲ့ရိုဟင်ဂျာအရေးတက်ကြွလှုပ်ရှားသူတွေဘက်ကတော့မွတ်စလင်တွေရခိုင်ပြည်နယ်ပြန်သွားရင်လုံခြုံမှုရှိတယ်ဆိုတာအမခံပေးရမယ်နိုင်ငံသားအဖြစ်အတိအမှတ်ပြုပေးရမယ်သူတို့ခြေရွာတွေမှာပဲသူတို့ကိုပြန်နေရာချပေးရမယ်လို့တောင်းဆိုရမျိုးကြားကြရပါတယ် ဒီကနေ့ရပိုင်းကတော့ASPI လို့ခေါ်တဲ့ဩစတြေးလျမဟာဗျူဟာမူဝါဒဆိုင်ရာအဖွဲ့ဟာဂျိုဒုကရိုက်ကူးထားတဲ့ဓာတ်ပုံတွေကိုအသုံးပြုပြီးဒုက္ခသည်တွေပြန်လက်ခံရေးမြန်မာအစိုးရလုံဆောင်ချက်တွေကိုလေ့လာတာလုပ်ခဲ့ပါတယ် သူတို့တွေ့ရှိချက်ကတော့2020နှစ်2019နှစ်တွေအတွင်းအဲ့ဒီဒေသမှာအစိုးရဘက်ကနေအိမ်တွေကိုဖြိုချရှင်းလင်းတာမျိုးလုပ်နေတာပဲတွေ့ရပြီးပြန်ဝင်လာမဲ့သူတွေနေထိုင်ဖို့ဘလို့အဆောက်အုံတွေမှစောင့်နေတာမတွေ့ရဘူးဆိုပြီးထုတ်ပြန်ပါတယ်။အဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကနေအိမ်တွေကြိုတင်ပြီးစောင့်မထ ကိုရိုင်းမဆောင်နိုင်သူတွေကိုတော့အစိုးရကစောက်ပေးမှာဖြစ်တဲ့အကြောင်းကိုရိုင်းမဆောင်နိုင်သူတွေကိုတော့အစိုးရကစောက်ပေးမှာဖြစ်ပြီးဂျာစ်ကမ်မှာယာယီနေထိုင်စောင့်ဆိုင်းရမှာဖြစ်ကြောင်းဒါဒီမကသူတို့အတွက်ဘာသာရေးအဆောက်အုံတွေစာတင်ကြောင်းတွေစီကံတွေနဲ့အခြားခြေခံအဆောက်အုံတွေပါဝင်တဲ့ပိုကောင်းတဲ့ကြေးရွာတွေတည်ထောင်ပေးသွားမယ်လို့
ပြောကြားတာတွေ့ကြရပါတယ်အခုဆိုရင်ဒုက္ခသည်တွေပြန်လက်ခံရေးကိစ္စဘင်္ဂလားဒေ့ရှ်အစိုးရဘိုင်းနဲ့ဆွေးနွေးဖို့ဖြစ်နိုင်ရင်ဒုက္ခသည်စခန်းတွေတဲ့အထိသွားပြီးအစီအစဉ်တွေရှင်းပြဖို့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်နေပါတယ်လက်ရှိအချိန်နဲ့အားလုံးကိုခြုံငုံသုံးသပ်ကြည့်ရင်ဒုက္ခသည်တွေပြန်လက်ခံရေးမြန်မာအစိုးရဘက်
ပြောင်းလာတဲ့ဒုက္ခတွေကိုနိုင်ငံသားဖြစ်ခွင့်ပေးဖို့ပြဿနာကတော့မြန်မာနိုင်ငံရဲ့ဒီဇယ်ဥပဒေအရရေရှည်ဖြည့်ရှင်းရမယ့်ပြည်လူရေးကိစ္စဖြစ်ပြီးအဲ့ဒါကိုတောင်းဆိုနေလို့စိတ်အကျိုးထူးမဲ့ပုံတော့မတွေ့ရပါဘူး။ရေးကြည့်တာကဘင်္ဂလားဒေ့အစိုးရရဲ့ရည်ရည်ချက်ပါပဲ။ဒုက္ခတွေစခန်းထဲမှာအကြောက်တရားလွှမ်းမိုးနေတာလူလူစုတစ်ဖွဲ့ကနေဒုက္ခတွေတွေရဲ့တကယ်ဆန
ဒီနေ့ကျွန်တော်တို့ရဲ့ဒီအစီအစဉ်ကိုတနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါမယ်။မြန်မာစံနယ်ဒီနေ့ကတဘောတညီချက်ရတာနှစ်နဲ့ချီရှိခဲ့ပေမဲ့ဘင်္ဂလားဒေ့ဆိုရလဲဝန်ထုတ်ဝန်ဘူးရောမြန်မာအစိုးရအတွက်လဲနိုင်ငံတကာပြရပြီးရောကြဆိုတဲ့သုံးဦးသုံးဖက်အကျိုးရှိတဲ့အခြေအနေမျိုးရောက်နိုင်မှာဖြစ်ကြောင်းပါ။
ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်မှာရှင်အခုလိုရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်လို့သဘောထားအမြင်တွေဆွေးနွေးမယ်အင်္ဂါနေ့ည8ရက်လေးလိုက်အစီအစဉ်ကိုလည်းကျမတို့အတိပေးကြပါမယ်။ရုရှားနဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေနေရာပြန်ရေးအစီအစဉ်အတွက် မြန်မာနိုင်ငံကြီးဌာနကကုလသမဂ္ဂဘင်္ဂလားဒေ့ရှ်အာဏာပိုင်နေပါတွေ့ဆုံခဲ့ပါတယ်။နိုင်ငံတကာဖိအားကြုံနေရတဲ့ရိုဟင်ဂျာရေနဲ့ပတ်သက်ပြီးတော့ဒုက္ခသည်တွေနေရာပြန်ရေးဟာနှစ်နိုင်ငံကြားမှာတော့အပြန်အလှန်အပြစ်တင်မှုတွေနဲ့လုပ်ငန်းစဉ်ကမဆနိုင်သေးပါဘူး။အခုဆိုလို့ရှိရင်အေးအေးရက်ခိုင်ဖွဲ့နဲ့ဖြစ်လာတဲ့တိုက်ပွဲတွေကြောင့်လည်းဒေသအတွင်းတည်ငြိမ်မှုကတော်လေး ဒီနေ့ရှာနိုင်မယ့်နီလန်ရောရှိပါလားအခုလာမယ့်အင်္ဂါနေ့ည10:00လေးလိုက်အစီအစသမှာ3သက်စနေတော်ကိုရှိပါတယ်ပါဝင်စနေမြန်မြန်လူတွေတို့ရရှိနေနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားမယ်ဆိုရင်
အီးမေးလ်လိပ်စာကတော့bemis@voenews.com
မင်္ဂလာပါရှင်။
VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊အီးမေးလ်တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာအတီးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်။အခုအရင်ဆုံး VOA မြန်မာပိုင်း Facebook စာမျက်နှာမှာလာပြီးတော့ VOA အစီအစဉ်တင်ဆက်ပုံတွေရဲ့အောက်မှတ်ချက်လေးတွေရေးလာတဲ့သောရရှင်တွေရဲ့မှတ်ချက်တူလေးတွေကိုဖတ်ပြပေးခြင်းပါတယ်။သောရရှင်တွေကတော့အများကြီးရေးလာကြပါတယ်။အဲ့ထက်ကကိုဆန်းအောင်မွန်ကတဲ့တင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ် VOE တဲ့ကျွန်တော်စနေနေ့ညပိုင်းထုံးလွှင့်ချက်ကိုနားဆင်ပြီးပြောလာတာဖြစ်ပါတယ်မင်းတိုက်ဆိုတဲ့သောရရှင်ကတော့နေ့စဉ် VOE အစီအစဉ်ကိုနားတော်တာဆင်နေပါတယ်ရေဒီယိုနဲ့စမတ်ဖုန်းကပါ1989ခုနှစ်ထက်ကပေါ့ကျေးဇူးတင်ပါတယ် VOE လို့ရေးလာပါတယ်ဟုတ်ကဲ့ကျွန်တော်တို့ကလည်းအခုလိုမျိုးရေဒီယိုခေတ္တဝင်တဲ့ရေဒီယိုအခုအင်တာနက်တွေခေတ်စားလာတဲ့အချိန်ကြတော့လေတယ်လီဖုန်းတွေကနေအသုံးပြုပြီး VOE အစီအစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်နော်တယ်လီဖုန်းတွေကနေနားဆင်နေသလိုငကိုမူရင်းရေဒီယိုလိုင်းတုံမီတာကနေပြောလဲနားဆင်လို့ရပါတယ်လို့ထပ်ပြောချင်ပါတယ်ရှင်။အောက်ချင်းရဲ့တောင်မန်ခက်တန်ဆိုပြီးတော့ခက်ဆန်းဆန်းနဲ့ Facebook အကောင့်ပိုင်ရှင်က
မင်္ဂလာပါ VOA ရသတင်းတွေကိုအလွတ်မပေးပဲအငဲနားထောင်ပါတယ်။သတင်းမှန်တွေကြောင့်အနာဘောဒုက္ခလို့ VOA ကိုဆဲဆိုနေတဲ့သူတွေကိုပြောချင်ပါတယ်။မကြိုက်ရင်နားမထောင်ကြပါနဲ့။ကျွန်တော်ကတော့ VOA သတင်းကိုစောင့်မျှော်အားပေးနားဆင်ရပါ
ဟုတ်ကဲ့ပါအခုလို VOA တော်ရရှင်ရဲ့စာလေးတွေမှတ်ချက်လေးတွေဖတ်ရတာအားတက်စရာပါနော်အထူးကျေးဇူးတင်ပါတယ် VOA တော်ရရှင်အနေနဲ့အခုမြန်မာနိုင်ငံမှာခေတ်စားနေတဲ့ Facebook စာမျက်နှာအဲဒီက Messenger စာရေးပို့လို့ရတဲ့ဒီစာမျက်နှာကိုအသုံးပြုပြီးတော့ကျမတို့စီကိုစာရေးပို့ပြီးတော့ Relay Google လင်းလင်းမြန်မြန်ရေးနိုင်တာတွေ့ရလို့ကျမတို့အထူးဝမ်းသာမိပါတယ်နော်ဒီ Messenger ကနေရေးလာတဲ့တော်ရရှင်တွေကပဲ Zolin ဆိုတဲ့ Facebook အကောင့်နာမည်နဲ့တော်ရရှင်ကVOA ကသတင်းတွေနားဆင်ပြီးတော့သူသိလာရတဲ့အချက်တစ်ချက်ကိုပြောထားပါ၏
မင်္ဂလာပါ VOA ကျွန်တော်ကရခိုင်တယောက်ပါ VOA ကိုနေ့တိုင်းနားထောင်ပြပါတယ်အလုံးလုံးနေတဲ့အချိန် Bluetooth နဲ့ speaker နဲ့အဆက်မပြတ်ပါပဲအများကြီးဘူးသူဒ္ဓရောပညာရောရပါတယ်မြန်မာဖြစ်လို့မြန်မာနဲ့ပတ်သက်တဲ့မြန်မာပြည်ရဲ့ရခိုင်တွေခံစားနေရတဲ့အဖြစ်အပျက်တွေကိုပို့ပြီးတင်ပြပေးစီခြင်းပါတယ်ဒီတိုင်းဆိုဘယ်သူကမှတာဝန်ယူမှုတာဝန်ခံမှုမရှိတာသိချနေပါတယ်ကျေးဇူးပါ VOA အားလုံးကျန်းမာကြပါစေ
Like gaga charo mele me ga le khan lu bi me lu bwa ye pya sat ta pok ko ma mo ma pan le ka ya twi mon chat te ni ye twi ma chi chi ro e mya nai ma la a ko bi me na ko la la maမယားရီရောမလုံးလိုက်ပါနဲ့အချစ်သက်သက်တွေ့ပြရစီဝင
်ကျမတို့အခု9လပိုင်းတော့ကုန်ပါပြီเนาะဒီ9လပိုင်းလာနေဒီဇူလိုင်လလေတော့မှာကျမတို့ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်ကနေထုတ်လွှင့်ပြသွားတဲ့တွေ့ဆုံမေးမြန်းခန်းတစ်ခုပေါ်မှာရေးလာကြတဲ့ကောင်းဆောင်ရှင်တွေသူတို့ရဲ့မှတ်ချက်လေးတွေတော်တော်များများလက်ခံရရှိရမလို့အဲ့ဒီမှတ်ချက်လေးတွေကိုဖော်ပြပေးကြပါတယ်ကျမတို့အဲ့ဒီတော့ကဒီအမေရိကန်ပြည်အစုကိုရောက်ရှိနေတဲ့ကိုစောင်းဦးလိုင်းဝါရှင်တန် DC မြို့တော်ကိုရောက်တုံးရောက်ခိုင် VOA Studio မှာတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်။ကိုပိုင်တချင်းထောင်ကျော်ရေးဆက်ခဲ့တဲ့တည်ရည်တည်ဆိုစောင်းလိုင်းကနိုင်ငံရေးဒီမိုကရေစီအပြောင်းလဲမှာသူ့ရဲ့အမှုပညာနဲ့တက်ဆွမ်းသမျှပါဝင်မှုတနေတန်ချထားတာပါ။သူ့ရဲ့တချင်းတချို့ကလည်းအဲ့ဒီလိုသူ့ရဲ့ရွေးချက်ကိုထင်ဟပ်စေပါရဲ့နော်။အဲ့ဒီမှာစောင်းလိုင်းရဲ့အင်တာဗျူးကိုနားဆင်ပြီးရေးလာကြတဲ့သူတွေတဲမှာတော့အောင်စောဝင်း LPT ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကခင်ဗျားဘာလူမျိုးပဲဖြစ်ဖြစ်ဘဲဘာသာဝင်ပဲဖြစ်နေပါစေကျွန်တော်ခင်ဗျားကိုချစ်ခင်လေးစားပါတယ်ခင်ဗျားရဲ့လူသားဆံမှုကြောင့်မှာအကိုတဲ့ရေးလာပါတယ်ဟုတ်ကဲ့လူသားချင်းအသားအရောင်ဘာသာလူမျိုးခွဲခြားမှုမရှိဘူးဆိုတာဒီတော်ရရှင်ရဲ့ဆာမှာတွေ့ရပါတယ်နော်ခင်တင်းတင်းမြတ်ဆိုတဲ့တော်ရရှင်ကတော့ပြည်သက်တယောက်အနေနဲ့သတိရပါရဲ့ဆောင်းလိုက်နိုင်ငံကိုပြန်လာပါလို့တော့ပြောပြပါ VOA ရေးတဲ့ဟုတ်ကဲ့ပါဒီစကားလေးလက်ဆင့်ကမ်းပါမယ်ရှင်2ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်းအမှုပညာရှင်တဦးရဲ့ပေးဆက်ခြင်းမှာဂုဏ်ယူနိုင်ပါစေတဲ့လေးစားလျက်ရှိပါတယ်လို့ဆိုလာပါတယ်။ Alexander ဆိုတဲ့ဒီ Facebook အကောင့်ပိုင်ရှင်ကတော့ကျွန်တော်လေးစားရတဲ့အမှုပညာရှင်တယောက်ပါ။အားပေးလျက်ပါကိုစောင်းဦးလိုင်တဲ့။ကိုမောင်ဆိုတဲ့သွားရှင်ကလည်းလေးစားမိပါတယ်။တချင်းတစ်ပုဒ်ကနိုင်ငံအတွက်အပြောင်းလဲလဲဖြစ်နိုင်ပါတယ်လို့ဆိုလာပါတယ်။ကဲပါသူရဲ့နောက်ပိုင်းတချင်တွေကတော့နိုင်ငံအကျိုးပြုတချင်တွေပိုပြီးဆက်ဖြစ်တယ်လို့သူကဒီအင်တာဗျူးထဲမှာပြောထားတာပါ KMMB ဆိုတဲ့ဒီ Facebook အကောင့်ပိုင်ရှင်ကလည်းညီလေးရေအစင်အားပေးလျက်ပါညီလေးရဲ့တချင်တွေဟာပြည်သူတွေအတွက်အလွန်ခွန်အားဖြစ်စေပါတယ်ဆက်လက်ပြီးတော့ရေးသားစေချင်ပါတယ်တဲ့ TTC ចောင်းက82nd batch အကိုတော်တယောက်ရေးလာတာပါမ Mindy ဆိုတဲ့ Facebook အကောင့်ပိုင်ဆိုင် ကလည်းစိတ်နေသဘောထားအလွန်မုန်းမြတ်ပါတယ်။စာလုံးကိုလာတော့ကဟောပြောတည်ဆိုသွားတာလေးတွေအလုံးသဘောကျလေးစားပါတယ်တဲ့။စင်ကဘောကတော်ရရှင်ဖြစ်ပါတယ်ရှင်။မျိုးမင်းလင်းဆိုတဲ့တော်ရရှင်ကတော့ဒီစောင်းလိုက်ရေးထားတဲ့တခြင်းတွေကတခြင်းတစ်ပုဒ်ကိုရေးလာတာပါ။သူကမိုးခါရေဆိုတဲ့တခြင်းကိုအရင်ကြိုက်ပါတယ်ကိုဆောင်ရင်အမြဲတမ်းအားပေးနေပါတယ်နော်တဲ့။ကေတူဆက်ကလည်းကိုဆောင်လိုက်သူ့ရင်ထဲကမပြတ်စီးဆင်းနေတဲ့လှိုင်းတွေအကြောင်းနားလေရလို့ပို့ပြီးတော့လေးစားမိပါတယ်တဲ့။မျိုးလင်းကတော့ကိုဆောင်ကိုပြောပေးပါလား view ရေကျွန်တော်တို့ဗမော်မျိုးလေးကိုလည်းလာပေးပါလားလို့ဟုတ်ကဲ့ပါဒီမှက်ချက်လေးကိုကိုဆောင်လိုက်တွေ့မယ်ထင်ပါတယ်ကျွန်မလည်းထပ်ဆင့်ပြီးတော့ပို့ပေးလိုက်ပါမယ်နော်အောင်သူဆိုတဲ့တော်ရရှင်ကတော့တခြင်းတွေကိုဘယ်ခံစားချက်တွေနဲ့ရေးတယ်ဆိုတာမသိဘယ်အချိန်နားထောင်ထောင်ရိုးမသွားတော့အရင်ကြိုက်ပါတယ်ဒီတီးတီးဆိုဆောင်လိုက်ရဲ့ interview ကိုနားဆင်ပြီးတော့ဒီမြန်မာနိုင်ငံကဖြစ်ပျက်နေတဲ့ပြဿနာနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးရေးလာကြတဲ့တော်ရရှင်တချို့လည်းရှိပါတယ်။ဒီမှာရိုးနောင်ဆိုတဲ့တော်ရရှင်ကတော့ဒီဆောင်းနိုင်ပြောသွားတဲ့မြန်မာနိုင်ငံသားတွေစိတ်ဝင်ကွဲနေကြတယ်ဆိုတာနဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ်
။နောက်ဆုံးပြောစကားကအသက်ပါပဲ။တကယ်ကိုပဲမြန်မာနိုင်ငံသားတွေစိတ်ဝင်ကွဲနေကြပါတယ်။အထူးသဖြင့်ဗမာနဲ့တိုင်းသားတွေကြားမှာပေါ့။ဗမာတော်တော်များများကတိုင်းသားတွေကိုအမုန်းမရှိပေမဲ့တိုင်းသားတွေရင်ထဲမှာတော့ဗမာမုံတီရေးအပင်ကြီးကခိုင်ခိုင်မာမာကိုအမြင့်တွဲနေပါလေ။ဒါကိုကျွန်တော်အစကတေချာမသိခဲ့ပါဘူး။ Facebook သုံးရင်းနဲ့သိလာရတာပါ။စေဝန်ကွဲမုံတီနေတာကိုဘယ်လိုပြည်လဲအောင်လုပ်ရမလဲဆိုတာစင်ခုံမှုတရက်လိုတောင်ဖြစ်နေသလားလို့ပါ
။ဒါရိုးနောင်ဆိုတဲ့တော်ရရှင်သူ့ရဲ့အမြင်ကိုစောင်းလာရဲ့အင်တာဗျူးကိုနားဆင်ပြီးတော့သူ့ရဲ့အမြင်ကိုပြန်ပြီးရေးလာတာပါ။ဒီမှာသူ့ကိုပြန်ပြီးတော့ရေးလာတဲ့သူတွေလည်းရှိပါတယ်။နှလုံးသားနဲ့ရင်းရည်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကရိုးနောင်ရင်တိုင်းရင်းသားတွေလည်းဗမာတွေကိုမမုန်းကျင်ခဲ့ပါဘူး။ဒါပေမဲ့လည်းအဲ့လိုမုန်းခံရအောင်ဗမာအများစုကလုပ်နေပါတယ်တဲ့။အရင်လိုတိုင်းရင်းသားတွေရဲ့ယုံကြည်မှုရဖို့ကဗမာလူမျိုးတွေရဲ့အဓိကစိန်ခေါ်ချက်ဆိုလည်းမမှားပါဘူး။ဗမာတွေအနေနဲ့တိုင်းရင်းသားတွေကိုဒန်းလို့အခွင့်အရေးမပေးသေး၍တိုင်းရင်းသားတွေရဲ့အမုန်းတရားကဘယ်တော့မှပျောက်ကွယ်သွားမှာမဟုတ်ပါဘူးလို့ရေးလာပါတယ်။ဒါမဲ့လေဒီနှလုံးသားနဲ့ရင်းရွေဆိုတဲ့ဒီတော်ရရှင်ပြန်ရေးလာတာကိုပဲထပ်ဆင့်ပြီးတော့ပြန်ပြီးတော့တုံ့ပြန်လာတဲ့နောက်ထပ်တော်ရရှင်သူရိစာတွေကိုဖတ်ရဆဲဝင်စားစရာကောင်းပါရဲ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးအမြင်တွေကွဲနေကြလဲဆိုတာကိုလည်းတွေးရနိုင်ပါတယ်ဒီဖိုးသားဆိုတဲ့တော်ရရှင်ကဗမာအများစုကအာဏာရှင်ကိုတွန်းလှန်ခဲ့တာပါတဲ့တိုင်းသားတွေထက်ဗမာတွေပိုပြီးတော့အခွင့်အရေးမရကြပါဘူးလူတိုင်းကြိုးစားမှဖြစ်မှာပါတိုင်းသားတွေထဲမှာလည်းတာမန်ဗမာတွေထက်ထူးပြီးတော့အခွင့်ထူးခံနေအများကြီးပါလို့ရေးလာပါတယ်ဒါကတော့တော်ရရှင်ရဲ့အားလုံးရဲ့အမြင်တွေကိုပပောင်းဆောင်ကသိရအောင်လို့ကျွန်မအားလုံးရဲ့အမြင်တွေကိုပြောပြပေးနေတာပါနော်။ Jim Key ဆိုတဲ့တော်ရရှင်ကကိုရိုးနောင်ကိုပြန်ပြီးတော့တုံ့ပြန်လာပါတယ်
။တိုင်းရင်းသားတွေမုန်းရမှာကအာဏာဗန်းပြပြီးတနက်တကားကနေအနိုင်ကျင့်ပိုကျနေတဲ့စစ်အာဏာယူတွေကိုမုန်းရမှာပါ။အာဏာရှင်တွေရဲ့ဖိနှိပ်မှုကိုကျွန်တော်တို့ဗမာတွေလည်းခံရတာပါပဲ။ဖိနှိပ်သူအနိုင်ကျင့်သူရုံမှကောက်ကျစ်သူကိုမုန်းမှာလူမျိုးအချင်းချင်းမုန်းဖို့မလိုပါဘူး။
နောက်ထပ်တော်ရရှင်ခိုင်စုံဝင်းဆိုတဲ့တော်ရရှင်ကတော့ဗမာတွေကိုမမုန်းပါနဲ့တဲ့အာနာရှင်တွေကိုသာမုန်းပါလို့ပြောလာပါတယ်
။မုန်းတယ်လို့မပြောဘဲယုံကြည်မှုနဲတယ်ဆိုတာကိုလက်ခံရမှာပါ။ဘယ်ချိန်ကစပြီးဘသူတွေကြောင့်ဘာတွေဖြစ်ခဲ့လို့ဘာကြောင့်လဲဆိုတာကတော့သမိုင်းတွေရှိပါလိမ့်မယ်။ဒါပေမဲ့တာမန်ပုဂ္ဂိုလ်တွေတာမန်ပြည်သူတွေတာမန်ပြည်သူဝန်ထမ်းတွေဆိုရင်တိုင်းရင်းသားတွေချစ်ခင်လက်တွေပေါင်းတင်နေလေးစားကြပါတယ်။ဘယ်ပြည်နယ်ပဲသွားသွားလက်တွေ့ပေါင်းသင်းဆက်ဆံခြင်းသိရမှာပါ။ဘယ်လူမျိုးနွယ်မှာပဲဖြစ်ဖြစ်မေတ္တာကရုဏာရှိတဲ့ချစ်ခင်လေးစားစရာပုံကိုယ်တွေအများကြီးရှိပါတယ
်။ဒါတော့မြန်မာနိုင်ငံမှာကွဲပြားမှုတွေဖြစ်နေတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ဒီတေးရေးတေးဆိုအမှုပညာရှင်တယောက်ဖြစ်တဲ့ဆောင်းလိုင်းသူ့ရဲ့အင်တာဗျူးမှာပြောသွားတာပေါ်မှာတော်ရရှင်နဲ့တုံ့ပြန်ရေးလာကြတာပါ။အခုကျွန်မဖော်ပြပေးခဲ့တာကတော့အချိန်အကန့်အသတ်နဲ့မလို့တော်ရရှင်နဲ့နည်းလေးရဲ့စာကိုပဲကောက်နှုတ်ပြီးဖော်ပြခဲ့တာဖြစ်ပါတယ်။တော်ရရှင်နဲ့အများကြီးပဲအမြင်မျိုးစုံနဲ့ Facebook ပေါ်မှာလာရေးကြတာတွေ့ရပါတယ်။ဒီမှာတွေ့ရတာကအခုလိုမျိုးအမှုပညာရှင်မျိုးဒါမှမဟုတ်လဲဒီလူထုကိုလွှမ်းမိုးနိုင်တဲ့သူတွေပြောလာဆိုလာတာတွေဆိုရင်ဒီအများကိုလွှမ်းမိုးနိုင်လို့အများကလည်းဒါကိုဂရုတစိုက်နားထောင်ပြီးတော့တုံ့ပြန်နေဆိုတာပါ။ဒီမှာဟိုလူတို့ကိုလွှမ်းမိုးနိုင်တဲ့ခေါင်းဆောင်ဒါမှမဟုတ်လဲအမှုပညာရှင်လိုမျိုး social influencer အများလက်ခံနိုင်အောင်ပြောလို့ရတဲ့သူမျိုးအများကအာယုံစိုက်တဲ့သူမျိုးကတခုခုများအမှားပြောမိတယ်ဆိုရင်တော့ဥပမာအမုန်းစကားမျိုးကိုရေးသားပြောဆိုလှုံ့ဆော်မိတယ်ဆိုရင်တော့အဲ့ဒီလူရဲ့စကားကိုလက်ခံယုံကြည်မိပြီးတော့မျိုးမျိုးစိတ်ဝင်ကွဲမှုတွေပို့ပြီးတော့ဖြစ်စေအခြေအနေဆိုးစေနိုင်တယ်ဆိုတာဒီအကြောင်းအရာကနေတွေ့ရပါတယ်နော်မှတ်သားစရာကောင်းတဲ့တာရကဖြစ်ပါတယ်ရှင်တော်ရရှင်ရဲ့စာတွေကိုပြန်ကြားပေးတာဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်တိချစ်တော်ရရှင်တွေကိုလည်းဆောင်းလိုက်တီဆိုရေးဖွဲ့ထားတဲ့တခြင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာဖျော်ပြပေးမှာဖြစ်ပါတယ်နော်
ကျွန်တော်ပါရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုတွေကနေပြီးတော့မေတ္တာတိလက်ဆောင်ခံတာမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆကြတွေကိုရင်ဖွင့်စာရေးတင်တာဆိုတော့ကျွန်တော်တို့ဗီဒီယိုကိုစာရေးသားဖို့
bami@voanews.com ho myama phi ma pe sa mya a si sin so phyo ye nai ma de facebook a tong pyu de tu de a ni ne le tamaro di myama phi ka pe sa mya a si sin twe a sa ye de a kha ma le facebook sa myan na ma la pyo ye ta nai ma de no facebook ma voa myama wai sa myan na phit de voa bami's news so de sa myan na go twa pyo tamaro si go message po nai de lo myo phat chat twe le la pyo ye nai ma de တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတော့တေးချစ်တော်ရှင်နေကိုစောင့်နိုင်ရဲ့တခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးစီမှာရှင်သူရေးသားဆက်ဆုထားတဲ့နေပြည်တော်မျှော်ရင်းဝေးဆိုတဲ့တခြင်းလေးကိုတော်ရှင်နေတူတူနားဆင်ပြီးခံစားကြည့်ရအောင်ပါအားလုံးနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်နားဆင်ကြည့်ပါဦးနော
်ပစ်တီရဲ့ဖြစ်ရတဲ့လူတို့ကအပိနေတဏီကောင်အောင်လူမှုရေးအကျိုးဆောင်လေသူလူအများကနံပါရီကျွန်တော်တို့ကစုပ်ဘူးပဲသူညီနေနိုင်သလားရှိတာကုန်နေကေကူပြောင်းချိုးချောင်းရဲ့ရာသီဥတုမကောင်းမှုရဲ့ဧတယတနတရားအများနာမဖြစ်ဘူးအဖြစ်တော့မပြောကြနဲ့နောက်ကြောင့်ရင်မရချင်နဲ့ဆောင်းလာရင်ပြာကျော်စားပြီးပြာကျော်အောင်ရင်လာနေတူရှိချာချွေပြောမျိုးလေးဒါမဝေးဘူးသင်ချာရင်လာနေတူရှိချာချွေပြောမျိုးလေးဒါဝေဘူးလေးဖေးကြ
တောင်းဝန်စီဆိုတဲ့နေပြည်တော်မျှော်ရင်းဝေးဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါသူတခြင်းတွေကစာသားထဲမှာပါတယ်လို့မျိုးရွှေပြည်တော်မျှော်တိုင်းမဝေးရပါစေနဲ့လို့ဆုတောင်းကြရအောင်ပါနော်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေဓာတ်ရိုက်နားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။ပျော်ရွှင်ပါစေများတကား။အစမြပါစေတနည်းမှာ။ပျော်ရွှင်ပါစေများတကား။ဖြစ်တည်တော့ဖြစ်ရတယ်။လူတချို့ကအပေးတယ်။တဏီကောင်းအောင်လူမှုရှင်ကျိုးဆောင်နေတယ်။
မေတ္တနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာကဏ္ဍပါရှင်ခုဆက်လက်ပြီးတော့ထူးခြားစံပြကဘာတဲ့တင်းများအစီအစဉ်ကိုတော့မညူညူလွင်နဲ့အတူကိုငင်းချမ်းကတင်ဆက်မှာပ
ါပူလနိုင်ငံဝါစောမြို့ကတည်ထွင်သူတို့ဟာကားပုံစံဆက်တင်ပစ္စည်းကိုတည်ထွင်လိုက်ပါတယ်အန်ဒရီဘူရခာကားဝါသနာအိုးတယောက်ဖြစ်ပြီးတော့သူ့အိမ်မက်ကားလေးတစ်စီးပုံစံအတိုင်းဒီကားစပိန်ကိုတည်ဆောက်ခဲ့တာပါသူ့ရဲ့စပိန်ကားဟာတကယ့်ကားတွေလိုပဲကားကိုယ်တည်းမီးသီးနောက်ကြည့်မှန်နဲ့မာစီဒီတစ်စိတ်ကလေးတတ်ထားတဲ့အပြင်အဖြူရောင်တန်းနဲ့မီးခိုးရောင်ကားလေးအဖြစ်ဖန်တီးထားတာပါဒါပေမဲ့ဒီကားထဲမှာပါတဲ့ဘိန်းကစပိန်အရွယ်အစားဖြစ်ပြီးကားအင်ဂျင်မပါတဲ့အတွက်လည်းတိတ်တိတ်ဆိတ်ဆိတ်မောင်းနိုင်တာပါလွန်ခဲ့တဲ့9နှစ်ခရဲကအခုလိုကားထုတ်လုပ်ဖို့သူ့အိမ်ကကားကိုယ်တော်တွေကနေစတင်ခဲ့တာပါလို့ဘရက်ကပြောပါတယ်။သူ့ကားစက်ဘိန်လေးကိုဖိုတွန်လို့နာမည်ပေးထားပြီး Mercedes SLS AMG ပုံစံမျိုးလိုက်ထုတ်ထားတာပါ။ဒီကားစက်ဘိန်ဟာအလေးချိန်ပေါင်440ရှိပြီးတော့
လူနေနိုင်တဲ့အပေါ်မူတည်ပြီးတနအီကိုဆက်နှစ်မိုင်ကနေဆက်ငါးမိုင်အထိသွားနိုင်ပါတယ်။ကားယဉ်ကျေးမှာပါတဲ့အတွက်လည်းသူ့ကိုဆက်ပင်အဖြစ်ပိုလန်ဥပဒေအရတတ်မှတ်ထားပြီးတော့ကားမဝင်ရနေရာတွေမှာလည်းစီးနင်းနိုင်ပါတယ်။ဇမ္ဘောရီးယားနိုင်ငံကကော်ဖီဆိုင်တစ်ခုဟာသုံးပြည့်ပစ္စည်းတွေကိုအသုံးပြုပြီးစောက်လုပ်ထားတာကြောင့်အမိုက်ကော်ဖီဆိုင်လို့နာမည်ပေးထားပါတယ်။အသက်30နှစ်အရွယ
ဆိုင်ကကော်ဖီတစ်ခွက်အတွက်ဒေါ်လာခွဲနဲ့ညီမျှတဲ့ real 6000ပေးနိုင်တယ်လို့ plastic ဘူး100နဲ့လည်းပေးချေလို့ရပါတယ်ဒီ plastic ဘူးတွေကိုသူဆိုင်တိဆောက်တဲ့နေရာမှာသုံးမှဖြစ်တယ်လို့တခြားလုပ်ငန်းတွေမှာလည်းပြန်လည်အသုံးချမှာပါဆိုင်မှာလာတော့သူတွေအနေနဲ့သူတို့ကိုယ်ပိုင်ခွက်ကလေးတွေယူလာရင်30ရာခိုင်နှုန်း short ပေးမှာပါအခုချိန်မှာတော့အမိုက် coffee ဆိုင်ကလေးအနေနဲ့အမိုက်တွေနဲ့ coffee လဲတောက်တဲ့စားသုံးသူတွေတိတ်မများသေးပေမဲ့နောက်မှပိုများလာမယ်လို့သူကမျှော်လင့်ထားပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံမှာပြီးခဲ့တဲ့အပတ်ကကမ္ဘာ့ချန်ပီယံရှစ်ခရုပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ခရုပေါင်း160ကျော်ပါဝင်ရှင်ပြိုင်ခဲ့ပြီးတော့1960ပြည့်နှစ်တွေလောက်ကလေးကကျင်းပခဲ့တာပါ။ဇပွဲတစ်ခုပေါ်မှာရေဆွတ်ထားတဲ့အဝတ်ကိုတင်ထားပြီးဆက်ဝိုင်းကလေးတွေ၃ဝိုင်းဆွဲထားပါတယ်။ဆက်ဝိုင်းအလယ်ကနေဒါထွက်ရတာဖြစ်ပြီးအပြင်ဘက်ဆက်ဝိုင်းကိုပြေးကြရတာပါ။အပြင်ဘက်ဆက်ဝိုင်းကိုအရင်ဆုံးရောက်တဲ့ခရုကအနိုင်ရမှာဖြစ်ပါတယ်။ပါဝင်ရှင်ပြိုင်သူတွေအနေနဲ့ကိုပိုင်ခရုယူလာလို့ရတယ်လို့ပွဲစီစဉ်သူတွေပေးတဲ့ခရုနဲ့လည်းပြိုင်လို့ရတာပါနေ့ခင်းပိုင်းအထိပြိုင်ပွဲအစစ်အစင်ရှင်ပြိုင်ခဲ့ကြပြီးမှနောက်ဆုံးဘိုလ်လူပွဲမှာဆမ်မီဆိုတဲ့အင်္ဂလိပ်စာတင်တဲ့ဆရာမမာရီယိုဝဲလ်ဘီရဲ့ခရုကလေးကအနိုင်ရပူဆွဲသွားပါတယ်ရှင
်ထူးခြားဆန်းပြားကမ္ဘာသတင်းများအစီအစဉ်ကိုနားဆင်ခဲ့ကြတာပါတနင်္လာနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာပါရှင်
။ဟောင်ကောင်ကျွန်းမှာရာဘာကြီးတွေနဲ့ပြည့်မြေရိုးပုံးတွေပြည့်သွင်းခဲ့ကြတဲ့အဓိကရုပ်နှိမ့်နှင်းရေးရဲတွေကိုအန်တူပြီးတနင်္လာနေ့ကဆန္ဒပြသူတွေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြီးညပိုင်းအထိတင်းမာမှုရှိခဲ့ပါတယ်။ရဲတွေနဲ့ဆန္ဒပြသူတွေကြားရုံးရင်ဆန်ကဆက်လက်ဖြစ်ပွားနေတာနဲ့အတူပဲပြီးခဲ့တဲ့သတင်းပတ်တုန်းကဖျက်ဆီးခံရတဲ့တရုတ်အစိုးရရဲ့ဆက်သွယ်ဆောင်ရွက်မှုရုံးကိုဆန္ဒပြသူတွေမရောက်အောင်ကာကွယ်တဲ့အနေနဲ့ရဲဘက်ကမျက်ရည်ယိုပုံးနဲ့အကြိမ်ကြိမ်ပစ်ခတ်ခဲ့ရပါတယ်။အမေရိကန်သမ္မတအိမ်ဖြူရောနဲ့မူဝါဒပိုင်းဆိုင်ရာမကြာခဏအခြေအတင်ဖြစ်ခဲ့သူအမျိုးသားထောက်လှမ်းရေးအကြီးအကဲဒန်ကုတ်ချာနှစ်နှစ်တာတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်ရာဒုကနှုတ်ထွက်တော်မှာဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာခဲ့ပါတယ်။မစ္စတာဂုတ်စ်ကအောက်တိုဘာ15ရက်နေ့မှာရာဒုကနှုတ်ထွက်မယ်လို့သမ္မတထရန့်ကတွစ်တာလူမှုကွန်ရက်မှာတင်းင်းကနေနေ့ကရှင်းသားခဲ့တာဖြစ်ပါတယ်။နိုင်ငံအတွက်ဆွမ်းဆွမ်းတမန်တာဝန်ထမ်းဆောင်ခဲ့မှုအတွက်ကျေးဇူးတင်တယ်လို့လည်းသမ္မတကရေးပါတယ်။အမျိုးသားထောက်လှမ်းရေးအကြီးအကဲနေရာကိုတော့သမ္မတထရန့်ကိုထောက်ခံသူတက္ကသစ်ပြည်နယ်ကိုစားပြု Republican လွှတ်တော်အမှဂျွန်ရက်ရှ်လက်ကိုအမည်စင်းတင်သွင်းမယ်လို့လည်းသမ္မတထရန့်ကပြောဆိုထားပါတယ်။အမေရိကန်ပိုင်နယ်တစ်ခုဖြစ်တဲ့ပေါ်တိုရီကိုအုပ်ချုပ်ရေးမှုကလက်မဲ့သတင်းပတ်မှာယာရုကစင်းတော်နဲ့စင်းတော်မဲ့အချိန်အုပ်ချုပ်ရေးမှုတဲ့အဖြစ်အဆိုပြုခံထားရတဲ့အမျိုးသမီးကအုပ်ချုပ်ရေးမှုယာရုကိုမရယူလို့ကြောင်းတင်းင်းကနေနေမှာပြောဆိုလိုက်ပါတယ်။အချုပ်ရမှုရာဒုကိုရယူဖို့စိတ်ဝင်စားကြောင်းတရားရေးအတွင်းဝင်ဝန်ဒါဘတ်ကတ်စ်ကတွစ်တလူမှုကွန်ရက်မှာရေးသားခဲ့တာပ
ါ။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြသွားတာပါရှင်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုညံဝင်းအောင်ပါ။အင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်ရှင်။တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးတင်ပါတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.